Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2018ခုနှစ်ဒီဇင်ဘာလ22ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ1925 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညပိုင်းစီစဉ်မှုကကျမစုမုံပါရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်ပါ။ဒီညပိုင်းသတင်းတွေကိုနားလည်နေတူကြီးညာပေးသွားမှာပါ။ဒေါ်နယ်ထရမ့်အစိုးရကတောင်းဆိုထားတဲ့ဒီအစိုးရအသုံးစရိတ်ကိုလွတ်တော်ကအချိန်မီချမှတ်မပေးနိုင်ခဲ့တဲ့အတွက်အမေရိကန်ပြည်ထောင်စုအစိုးရရဲ့လုပ်ငန်းဆောင်တာတွေစတင်ရပ်ဆိုင်သွားပါပြီ။ဗြိတိန်နိုင်ငံက Gatwick လေဆိပ်မှာလေယာဉ်အတက်အဆင့်300တာရပ်ဆိုင်သွားစီခဲ့တဲ့ drone ယာဉ်လွတ်တင်မှုနဲ့ဆက်နွယ်သူ2ဦးကိုဗြိတိန်ရဲတပ်ဖွဲ့ကဖမ်းဆီးလိုက်နိုင်ပါပြီ။ဒီလိုထိတိုင်းအောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနာဆရာမကတော့စစ်စင်ရေးနယ်မြေတွေအလိုက်တပ်ဖက်ကနေစစ်ရေးဆရာလှုပ်ရှားမှုတွေအလုံးကိုလေးလကြာရက်ဆိုင်ပေးမယ်ဆိုတော့စစ်တပ်ရဲ့ကြီးညာချက်အပေါ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းကအပြုသဘောနဲ့ကြိုဆိုလိုက်ကြပါတယ်
အဲ့ဒါကြောင့်မို့လို့အခုလိုထုတ်ပြန်လိုက်တာကိုကြိုဆိုတယ်လို့ပဲဒီထက်ပိုပြီးတော့ငင်းတဲ့
တနိုင်ရလုံးအတိုင်းတာနဲ့အပြည့်ရက်တဲ့ဆိုပြီးတော့လဲထောက်ပြကြတဲ့အကြောင်းအပြည့်ဆုံးသတင်းလွှာနဲ့အတူအပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့သတင်းနောက်မဆုအစီအစဉ်မှာရခိုင်ပြည်နယ်မှာဖြစ်ပျက်ခဲ့တာတွေကိုလူမျိုးတုံးတက်ပြတ်မှုဖြစ်သတ်မှတ်လိုက်တဲ့အပေါ်ရှုမြင်ချက်သုံးသပ်ချက်တွေနဲ့နောက်မြန်မာနိုင်ငံရဲ့မူဝါဒရေးရာတွေမှာတကယ်ဆုံးဖြတ်နိုင်တဲ့အခန်းကဏ္ဍတွေမှာအမျိုးသမီးတွေပါဝင်ပတ်သက်နိုင်ရဲ့လားဆိုတာကိုသုံးသပ်ထားတဲ့မြန်မာတခွင်အစီအစဉ်နဲ့အတူဒုတိယပိုင်းနိုင်ဝက်မှာတော့စနေညဒိုင်းလေးလိုင်းကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်တောင်းဆိုထားတဲ့အစိုးရသုံးစီးကိုလွှတ်တော်ကအချိန်မီအတည်ပြုမပေးနိုင်ခဲ့တဲ့အတွက်မဖြစ်မနေဆက်ရှိနေရမယ့်ဌာနတွေကလွဲလို့အမေရိကန်ပြည်ထောင်စုအစိုးရရဲ့လုပ်ငန်းဆောင်တာတွေစတင်ရဆိုင်သွားပါပြီ။ဝါရှင်တန်စံတော်ချိန်စနေနေ့လေးကိုစတင်ဝင်ရောက်ခဲ့တဲ့အချိန်ကစလို့ပြည်ထောင်စုအစိုးရလုပ်ငန်းရဲ့လေးပုံတစ်ပုံပမာဏအတွက်လက်ကျန်ရမုံငွေတွေကုန်ဆုံးသွားတာဖြစ်ပါတယ်။အခုလိုအစိုးရရန်ရီယာတွေရဲ့ဆိုင်ကုန်တာကြောင့်အစိုးရဝန်ထမ်း၈သိန်းလောက်အတွက်ခက်ခဲဖြစ်စီပြီးအဲ့ဒီသူတွေတည်းကတဝက်ကျော်ဟာလစာမရပဲအလုတ်ဆက်လုံနေကြတာပါ။သမ္မတဒေါ်နယ်ထရမ့်ကဒီအမေရိကန်မက္ကဆီကိုနယ်စပ်တစ်လျှောက်နယ်စပ်တိုင်းကာယာမှုအတွက်တောင်းခံထားတဲ့ကုန်ကြမဲ့ငွေဒေါ်လာ5ဘီလီယံပါဝင်တဲ့အစိုးရအသုံးစရိတ်ကိုအမေရိကန်အထက်နဲ့အောက်လွှတ်တော်မှတောက်ကြောင်နေတဲ့ကောင်ရန်အထိအတည်ပြုချမှတ်မပေးနိုင်ခဲ့ပါဘူး။အထက်လွှတ်တော်လူနည်းစုခေါင်းဆောင်ဒီမိုကရက်အထက်လွှတ်တော်မက်ချက်ချူမာနဲ့ဇန်နဝါရီလမှာဒီအောက်လွှတ်တော်ဥက္ကဋ္ဌအဖြစ်စပြီးတော့တာဝန်ယူမဲ့ဒီမိုကရက်ထက်လွှတ်တော်မှနန်စီပလိုစီတို့ရဲ့ဒီကနေ့ထုတ်ပြန်တဲ့ပူးတဲ့ကြေညာချက်မှာတော့ဒီအစိုးရရဲ့လုပ်ငန်းဆောင်တာတွေဆက်ပြီးတော့လက်ပတ်နိုင်ဖို့ Republican တွေကိုဒီမိုကရက်တွေဘက်ကအသုံးစရိတ်နဲ့ပတ်သက်တဲ့အဆိုပြုချက်အချို့ကိုကမ်းလှမ်းခဲ့ကြောင်းဖော်ပြထားပါတယ်။အဲ့ဒီထဲမှာထက်လွှတ်တော်ကနေတခဲနဲ့အတည်ပြုပေးခဲ့တဲ့အသုံးစရိတ်တစ်ခုလည်းပါဝင်ပြီးအဲ့ဒီအသုံးစရိတ်ထဲမှာအလုတ်သိမ့်မဖြစ်သလိုအကုန်ကြလဲမရတဲ့နေဆက်တိုင်းကာယံဖို့အသုံးစရိတ်မပါဝင်ပေမဲ့ဒီငယ်ဆက်လုံခြုံရေးကိုထိထိရရဆောင်ရွက်နိုင်မယ့်နည်းလမ်းတွေအတွက်အသုံးစရိတ်ပါဝင်ပါတယ်။တောက်ကြနေမှာပဲ Trump ကဒီအစိုးရရန်နေရာတွေကိုရက်ဆိုင်ပြစ်မှာဖြစ်ပြီးတော့ဒီတခြားနည်းလမ်းလည်းမရှိဘူးလို့ပြောရတယ်။2016သမ္မတရွေးကောက်ပွဲမှာတိုင်ငင်မဲဆက်စည်းရုံးပွဲတွေအတွင်းမှာတော့ဒီအမေရိကန်မက္ကဆီကိုနယ်စပ်တစ်လျှောက်တိုင်းကာယံမှာဖြစ်ပြီးတော့ဒီတိုင်းတွေကုန်ကြငွေကိုမက္ကဆီကိုကပေးလိမ့်မယ်ဆိုပြီးတော့ Trump ကသူ့ကိုထောက်ခံသူတွေကိုပြောဆိုစည်းရုံးထားခဲ့တာပါခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံကိုဆီလုထားတဲ့အမေရိကန်တပ်ဖွဲ့14,000ကျော်ရဲကတဝက်လောက်ကိုလာမဲ့တရင်မတ်တွေအတွင်းပြန်ရုပ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကစဉ်းစားနေတဲ့ဆိုတဲ့သတင်းနဲ့ပတ်သက်ပြီးအမေရိကန်သတင်းဌာနတွေမှာတုံ့ပြန်ချက်အမျိုးမျိုးဖော်ပြကြပါရယ်ဆီးရီးယားနိုင်ငံက IS သွေးကြွတွေကိုချေမုန်းလိုက်နိုင်ပြီဖြစ်တဲ့အတွက်အဲ့ဒီကိုဆီလုထားတဲ့အမေရိကန်တပ်ဖွဲ့တွေကိုပြန်ခေါ်မယ်လို့သမ္မတထရမ့်ကကြေညာလိုက်ပြီးရက်ပိုင်းတွင်မှာပဲအာဖဂန်ကနေအမေရိကန်တပ်တွေပြန်ရုပ်နိုင်တယ်ဆိုတဲ့သတင်းထွက်လာတာပါစီစဉ်ထားတဲ့အတိုင်းဆက်လုပ်မယ်ဆိုရင်တော့ဒေသရင်းဆီလုထားတဲ့အမေရိကန်တပ်သား9,000ဝန်းကျင်တို့ကို2019ခုနှစ်မှာပြန်ရုပ်မှာဖြစ်ပါတယ်2014ခုနှစ်ဒီဇင်ဘာလမှာပြပတတသတိထက်မနေ့ကိုအာဖဂန်နစ္စတန်ကနေပြန်ရုပ်ခဲ့တဲ့အချိန်ကဒီနိုင်ငံကြာဆုံးတော့မယ်ဆိုပြီးခံမှန်ပြောဆိုချက်တွေထွက်ခဲ့ပေမဲ့လည်းအဲ့ဒီပြောဆိုချက်တွေမှားတယ်ဆိုတာကိုနိုင်ငံနဲ့ပြည်သူကိုရဲရင်စွာကာကွယ်ခဲ့ကြတဲ့အာဖဂန်ကာကွယ်ရေးနဲ့လုံခြုံရေးတပ်ဖွဲ့တွေကတက်တည်ပြခဲ့ကြတယ်လို့အာဖဂန်သမ္မတပြောခွင့်ရသူဟာရုချက်ကိုဆူရီကမနေ့တောက်ကြနေ့မှာတုံ့ပြန်ပြောဆိုပါတယ်
ဗြိတိန်နိုင်ငံကဒုတိယအကြီးဆုံး Gatwick လေဆိပ်မှာလေယာဉ်တက်ဆင်း300တာရပ်ဆိုင်သွားစီခဲ့တဲ့ drone ယာဉ်လွှတ်တင်မှုနဲ့ဆက်နွယ်သူအမျိုးသားတဦးနဲ့အမျိုးသမီးတဦးကိုဗြိတိန်ရဲတွေကဖမ်းဆီးလိုက်ပါတယ်ဒီဖမ်းဆီးခံရသူတွေရဲ့အသေးစိတ်အချက်လက်တွေမပါဝင်ပေမဲ့လည်းဒီ success ရဲဌာနရဲ့ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာအဲ့ဒီ drone ယာဉ်လွှတ်တင်သူ2ဦးကိုတောက်တန်နေနှောင်းဝိုင်းမှာဖမ်းဆီးလိုက်တာလို့ဖော်ပြထားပါတယ် ဒါပြင်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆက်လက်ဆောင်ရွက်ဆက်စည်နေကြောင်းနဲ့လေဆိပ်အနီးဒရုန်းရင်နဲ့နှောက်ယှက်မှုတွေကိုနီလမောင်းစုံနဲ့တားဆီးနိုင်မှုဆောင်ရွက်နေကြောင်းလဲဆိုပါရယ်ဒရုန်းရင်နဲ့နှောက်ယှက်မှုကြောင့်လေရင်တက်ဆင်းမလုံနိုင်တော့ပဲလေဆိပ်ကိုပေးလိုက်ရတဲ့အတွက်အခုလိုခရစ်မတ်နဲ့နှစ်သက်ကူအားလည်းရမှာခရီးသွားသိမ်းတဲ့ချီဟာလေဆိပ်မှာပဲတောင်းတနေခဲ့ကြတာပါဗုဒ္ဓဟူးနေ့ကတည်းကရက်ဆိုင်ခဲ့တဲ့လေရင်တက်ဆင်းတွေကိုတော့တောက်ကြနေမှာတစိကပိုင်းပြန်ဖွက်ပြီးမချခင်မှာပဲဂျုံနဲ့ထပ်မံနောက်ဆက်တဲ့အတွက်လေရင်ခီးစဉ်တွေထပ်မံရက်ဆိုင်ခဲ့ရပြမှာတယ်တောက်ကြနေညနေပိုင်းမှာတော့လေစိတ်ကိုပြန်ဖွက်နိုင်ခဲ့ပါတယ်လန်ဒန်မြို့တောင်ဘက်45ကီလိုမီတာအကွာဝေးမှာရှိတဲ့ဒုတိယအကြီးဆုံး Gatwick လေစိတ်ပိတ်ခဲ့ရတာကြောင့်အဓိကဟီထရိုလေစိတ်နဲ့ဥရောပတခွင်ကလေစိတ်တွေမှာလည်းအခက်အခဲတွေဖြစ်စေခဲ့တာပါတနည်းကိုလူပေါင်း43နှစ်ဟာ Gatwick လေစိတ်ကနေတဆင့်ခီးသွားခဲ့ကြပါတယ်ခင်ဗျာ
ဆိုမာလီယာနိုင်ငံမြို့တော်ကသမရအိန္ဒိယအနေဒီကနေ့မနေ့ပိုင်းပောက်ကွဲမှုနှစ်ခုဖြစ်ပေါ်ခဲ့တာကြောင့်လူ15ဦးထက်မနည်းသေဆုံးပြီးအဲ့ဒီထဲမှာထင်ရှားတဲ့သတင်းထောက်သူလည်းပါဝင်ပါတယ်ပထမပောက်ကွဲမှုကတော့မြို့တော်မိုဂါဒီရှူကအမျိုးသားပြည်သက်ရုံအနေနဲ့လုံခြုံရေးခိုင်မှာကာဗွန်ခွဲပြီးတော့တိုက်ခိုက်တာပါအဲ့ဒီပောက်ကွဲမှုအတွင်းသေဆုံးသူတွေထဲမှာအများစုဟာလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အရဲသားတွေဖြစ်ကြပြီးအဲ့ဒီထဲမှာလန်ဒန်အခြေစ Universal TV အတွက်အလုံးလုံးကိုင်းပေးနေတဲ့ထင်ရှားတဲ့ဆိုမာလီယာသတင်းထောက်အဝီလ်ဇာဟီယာဆာလတ်နဲ့နောက်ထပ်ရုပ်မြင်သံကြားဌာနကဝန်ထမ်း2ဦးထက်မနည်းပါဝင်ပါတယ်အဲ့ဒီပောက်ကွဲမှုကြောင့်လူပေါင်း30ကျော်ထဏ်ရာရခဲ့ကြတယ်လို့မြင့်မြင့်သက်သေးတွေကပြောပါတယ်ပထမပောက်ကွဲမှုဖြစ်ပြီးသိပ်မကြခင်မှာပဲဒုတိယပောက်ကွဲမှုဖြစ်ပြီးဘာကြောင့်ဆိုတာကတော့မသိရသေးပါဘူးဆိုမာလီယာအာဏာပိုင်ရာတွေကတော့တိုက်ခိုက်မှုမှာပါဝင်တဲ့ဒုတိယကားရဲ့မောင်းသူကမောင်းသူနဲ့ကူညီခဲ့သူအမျိုးသားတို့ကိုဖမ်းဆီးထားတယ်လို့ဆိုပါတယ်ပောက်ကွဲမှုနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကတော့ဆက်ပြီးထွက်ပေါ်လာနေပြီးဒီပောက်ကွဲမှုတွေနဲ့ပတ်သက်လို့ဘယ်သူမှသူတို့လက်ချက်ဖြစ်ပြောဆိုတာမရှိသေးပါဘူးဒါပေမဲ့လည်းအယ်ခိုင်ဒါတို့နဲ့ဆက်နွယ်နေတဲ့အယ်ရှာဘပ်လက်နက်ကိုင်သမားတွေကတော့ပြည်တော်မှာကိုတရှိအတွင်းမကြာခဏတိုက်ခိုက်လေရှိပါတယ်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိလိုင်းဒိုမီတာ 19kHz 15.53 မြောက်လိုင်းဒိုမီတာ 25kHz 11.83 မြောက်လိုင်းဒိုမီတာ 32kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ 190kHz 1505တို့ကနေပါထုတ်လွှင့်ပေးပါတယ
်စနေညဘက်သတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါတယ်ခင်ဗျာအမေရိကန်ယင်းနှိမ့်မြုပ်နှံမှုဘဏ် Goldman Sachs အနေနဲ့ဒီမလေးရှားနိုင်ငံပိုင် 1MDB ယင်းနှိမ့်မြုပ်နှံမှုလုပ်ငန်းနဲ့ပူးပေါင်းဆောင်ရွက်မှုတွေမှာမတမာမှုတွေရှိခဲ့တာကြောင့်ဒေါ်လာ 9.5 ဘီလီယံယောကျေးပေးဖို့မလေးရှားအစိုးရကတောင်းဆိုလိုက်ပါတယ် Goldman Sachs Company အနေနဲ့ပါဝင်ခဲ့တဲ့လုပ်ငန်း3ခုအတွက် 6.5 ဘီလီယံအကျိုးမြတ်နဲ့အဲ့ဒီလုပ်ငန်း3ခုဖြစ်မြောက်ရေးအတွက်ရရှိခဲ့တဲ့ဝန်ဆောင်က1ဘီလီယံကိုပြန်လည်ရရှိဖို့အတွက်တောင်းဆိုတာဖြစ်တယ်လို့ Financial Times မှာမလေးရှားဗဏ္ဍာရေးဝန်ကြီးကိုကူကားပြီးတော့ဖော်ပြထားပါတယ်။ဒါပြင် Bloomberg စီးပွားရေးစာဆောင်မှာလည်းမလေးရှား 1MDB ဘဏ်နဲ့ဆက်နွယ်တဲ့ Goldman Sachs ရဲ့ဒီငွေကြေးခွာခြားမှုတွေထဲမှာစင်ကာပူလည်းပါဝင်နေတယ်လို့ဆိုပါတယ်။ Goldman ပြောခွင့်ရကတော့ဒီဆက်ဆက်ချက်တွေကိုညှင်းဆိုပါတယ်။အကဲကတ်တွေကတော့ငွေကြေးအယောင်းဝယ်စာချုပ်တွေကရရှိတဲ့အမြတ်ငွေဟာယာကိုင်းနှုံးအနည်းငယ်လောက်သာဖြစ်ပေမဲ့အခုပမာဏကတိတ်များလို့နဲ့လို့ဆိုပြီးတော့ထောက်ပြကြပါတယ်ခင်ဗျာ။
တရုတ်နိုင်ငံမှာဖမ်းဆီးထားတဲ့ကနေဒါနိုင်ငံသားနှုတ်ဦးကိုပြန်လုပေးဖို့ကနေဒါနဲ့အတူအမေရိကန်ဖက်ကလည်းတောက်ချာနေမှာတောင်းဆိုပါရယ်အခုလိုကနေဒါနိုင်ငံသားတွေကိုတရုတ်ကဖမ်းဆီးထားတာဟာတရုတ်နိုင်ငံကအတိတ်ကစီးပွားရေးကော်ပိုရေးရှင်းတခုကအစ်မြင့်အရာရှိတယောက်ကိုကနေဒါနိုင်ငံမှာဖမ်းဆီးထားတဲ့အတွက်လက်တုံ့ပြန်တဲ့လုပ်ရအဖြစ်ကြေကြေပြင်းပြရှုံမြင်နေကြတာပါတရုတ်နိုင်ငံရဲ့အမျိုးသားလုံခြုံရေးကိုအနေပြနေတယ်လို့တန်ရရှိတဲ့အတွက်ဆိုပြီးစီးပွားရေးအကြံပေးမိုက်ကယ်ဆာဗာနဲ့ ICS ပဋိပက္ခဆိုင်ရာနိုင်ငံကအဖွဲ့ရဲ့အကြီးနဲ့အကြံပေးလည်းဖြစ်တန်တမဟောင်းတဦးလည်းဖြစ်တဲ့မိုက်ကယ်ကိုဗစ်တို့ကိုတရုတ်ကဖမ်းဆီးထားတာပါတရုတ်နိုင်ငံရဲ့ Huawei ဖုန်းကုမ္ပဏီအမှုဆောင်အရာရှိမန်ဝမ်ဇိုးကိုဒီဇင်ဘာလတရနေ့မှာအမေရိကန်ရဲ့မြစ်တာရက်ခံချက်အရကနေဒါနိုင်ငံကဖမ်းဆီးလိုက်ပြီးတပတ်အကျော်မှာတရုတ်ဘက်ကအခုလိုတုံ့ပြန်ခဲ့တာပါမန်ဝမ်ဇိုးကိုတော့အီရန်ပေါ်အမေရိကန်ရဲ့တန်ခါပိတ်ဆို့မှုတွေကိုချုပ်ပေါက်တဲ့ဆိုပြီးဆွဆွဲပြီးတော့ဖမ်းဆီးထားတာပါကနေဒါနိုင်ငံသားနှစ်ဦးကိုဒီလအစောပိုင်းမှာမစစ်မချင်းဖမ်းဆီးထားတဲ့အပေါ်အလွန်ဆိုရင်ကြောင့်လည်းသူတို့ကိုချက်ချင်းပြန်လို့ပေးဖို့တောင်းဆိုပါတယ်လို့ကနေဒါနိုင်ငံခြားရေးဝန်ကြီးစင်ဒီယာဖရီလင်းရဲ့ကြေညာချက်မှာဖော်ပြထားပါတယ်
ယမန်နိုင်ငံကဟွန်ဒိုင်ဒါစိတ်ကမ်းမြို့တဝိုင်းမှာအပြစ်ကရစေးအခြေအနေကိုစောင့်ကြည့်မယ်။ကုလသမဂ္ဂလိလာစောင့်ကြည့်အဖွဲ့ဟာအခုအခါမှာယမန်ကိုရောက်ရှိသွားပါပြီ။နယ်သာလန်အငြင်းစားပူချုပ်ကြီးပက်ထရစ်ဂမ်မီယတ်ဦးဆောင်တဲ့အဖွဲ့ဟာဒီကနေ့မှာတော့အစိုးရအရာရှိတွေနဲ့အေဒင်မြို့မှာတွေ့ဆုံခဲ့ပါတယ်။ဒီအဖွဲ့ဟာဟွန်ဒိုင်ဒါကိုမတွားခင်ဇာနာကိုလည်းဝင်ရောက်မှာပါ။မနေ့ကတော့ဟွန်ဒိုင်ဒါစိတ်ကမ်းမြို့တဝိုင်းမှာအပြစ်ကရစေးသဘောတူညီချက်အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကတခင်းနဲ့ထောက်ခံခဲ့ပါတယ်။ဆွီဒင်နိုင်ငံမြို့တော်စတော့ခေါင်းရဲ့အပြင်ဘက်မှာဒီပြဿနာတက်နေကြတဲ့ယီမင်ဆိုရအဖွဲ့ကုစလေတွေနဲ့ဟူဒီတပုံအဖွဲ့ကကုစလေတွေကိုကုလသမဂ္ဂကနေကမကထလုပ်ငင်းငင်းဆွေးနွေးမှုဖြစ်အောင်လုပ်ပေးခဲ့ပြီးတော့လုံခဲ့တဲ့အပတ်ကပဲအပြစ်ခတ်ရစေးသဘောတူညီချက်ရရှိခဲ့တာပါ ဒီသဘောတူညီချက်ထဲမှာနှစ်ဖက်ပြစ်ခတ်ရစဲဖို့အပြင်ဟွန်ဒိုင်တာစိတ်ကဲမျိုးတစ်ခွိုက်မှရှိနေကြတဲ့နှစ်ဖက်တပ်ဖွဲ့တွေကိုပြန်ပြီးတော့ရုပ်သိမ်းမှုလည်းပါဝင်ပါတယ်။ဒီဟွန်ဒိုင်တာမျိုးဟာရေမင်းနိုင်ငံအတွက်စေဝါအစားအစာနဲ့လောင်စာဆီးရွေ80ရာခိုင်နှုန်းဝင်ရောက်တဲ့နေရာဖြစ်ပြီးတော့ဟူသီတပုန်တွေကဒီမျိုးကိုလွန်ခဲ့တဲ့နှစ်နှစ်ကတည်းကထိန်းချုပ်ထားတာပါ။မနေ့ကကုလသမဂ္ဂလူကြိုးရေးကောင်စီကနေချမှတ်ခဲ့တဲ့ဆုံးဖြတ်ချက်ဟာဟွန်ဒိုင်တာစိတ်ကဲမျိုးတစ်ခွိုက်ပြစ်ခတ်ရစဲရေးသဘောတူညီချက်ကိုဒီတိုက်ခိုက်နေကြတဲ့နှစ်ဖက်စလုံးကလေးစားလိုက်နိုင်ရေးကိုအထောက်အကူဖြစ်အောင်အတည်ပြုခဲ့တာဖြစ်ပါတယ်ခင်ဗျာ။
ကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့စိတ်တန်းတစ်ခုကတစ်စိမ့်မပါတဲ့ကုန်းတစ်တာတွေထဲမှာတနစ်ကျော်ကြအောင်ထဲထားတဲ့အာဖရိကမောင်ခိုကအာဖရိကနိုင်ငံကနေမောင်ခိုတင်သွင်းလာတဲ့စင်ဆွဲ3ဒဏ်လောက်ကိုအနာပိုင်တွေရှာတွေ့လိုက်ပါတယ်။အမေရိကန်ဆိုင်ရုံးရဲ့အကြံပေးချက်နဲ့အနာပိုင်တွေကအဲ့ဒီစိတ်ကန်းကိုတည်တည်င်းပတ်အတွင်းဝင်ရှာတဲ့အခါမှာဒါအဲ့ဒီစင်ဆွဲတွေကိုရှာတွေ့လိုက်တာပါ။ဒါဟာကမ္ဘောဒီးယားနိုင်ငံအတွက်တော့တချီတဲ့နဲ့အများဆုံးဖမ်းမိတဲ့ပမာဏလည်းဖြစ်ပါတယ်။အဲ့ဒီစင်ဆွဲကုန်းတစ်တာတွေကိုဘယ်သူကမှသူတို့ကုန်နေဆိုပြီးလာထုတ်တာမရှိဘူးလို့စိတ်ကန်းကုန်လုံးရုံအပြင်ဘက်မှာစုဝေးလာကြတဲ့စိတ်ကံအလုတ်သမားတွေကတရင်ထောက်တွေကိုပြောပါတယ်။ကုန်းတစ်တာဆန်နှလုံးထဲမှာတစ်လုံးမှာတော့ကုန်းနေအိတ်တွေထဲထည့်ထားတဲ့ဆင်ဆွဲတွေနဲ့တချို့အိတ်တွေထဲမှာတော့စကြင်ကြောက်လို့ကြောက်တုံးတွေပါတယ်လို့ပြီးခဲ့တဲ့တစ်ပတ်ကဖန်စီမှုကိုမျက်မြင်တွေ့ခဲ့တဲ့နာမည်မဖော်လို့တဲ့အလုတ်သမားသူကပြောပါတယ
်။စနေညအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးထိတ်တက်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါရစေ။စစ်စီရေးနယ်မြေတွေအလိုက်တက်ဖက်ကနေပြီးတော့စစ်ရေးဆိုင်ရာလှုပ်ရှားမှုတွေအလုံးကို၄လကြာရပ်ဆိုင်းပေးမယ်ဆိုတဲ့စစ်တပ်ရဲ့ကြေညာချက်အပေါ်မှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကအပြုသဘောအနေနဲ့ကြိုဆိုလိုက်ကြပေမဲ့လို့တနိုင်ငံလုံးတိုင်းတာနဲ့အပြစ်ရက်တဲ့လို့ထောက်ပြကြပါရစေ။လမ်းလွဲတိစုနေတဲ့ငင်းညာရေးလုပ်ငန်းစဉ်လမ်းကြောင်းမှ80လမ်းနိုင်မှုအတွက်စစ်ရေးနည်းနဲ့မဖြည့်ရှင်းမဲ့နိုင်ငံရေးနည်းလမ်းနဲ့ငင်းညာစွာဖြည့်ရှင်းကြဖို့ကိုလည်းတိုက်တွန်းပါတယ်အသေးစိတ်ဆက်ပြီးပြောပြပေးပါမယ်2018ဒီဇင်ဘာလ21ရက်နေ့ကနေ2019ဧပြီလ30ရက်နေ့အထိစစ်စင်ရေးနယ်မြေအလိုက်စစ်ရေးဆိုင်ရာလှုပ်ရှားမှုများအားလုံးကိုရပ်ဆိုင်းပေးမယ်ဆိုတဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ရုံရဲ့ထုတ်ပြန်ချက်အပေါ်မှာတော့ MCA အပြည့်အတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအပါအဝင်တိုင်းရင်းသားအဖွဲ့တွေဘက်ကအပြုသဘောဆောင်တဲ့လှုပ်ဆောင်ချက်အဖြစ်ကြိုဆိုကြောင်းအသီးသီးသဘောထားထုတ်ပြန်ကြပါတယ်။တက်ဖက်ကတနိုင်ငံလုံးအပြစ်ခတ်ရစဲရေးသဘောတူစာချုပ် MCA ကိုလက်မှတ်ရေးထိုးထားပြီးသားအဖွဲ့တွေနဲ့ရောမထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပါတဖွဲ့ချင်းအလိုက်ညှိနှိုင်းဆွေးနွေးသွားမှာဖြစ်ကြောင်းတက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကကြေညာခဲ့တာဟာနိုင်ငံရေးအရာတွေ့ဆုံဆွေးနွေးမှုကိုလမ်းဖွင့်ပေးပြီးအပေါင်းလက္ခဏာဆောင်တဲ့ဖြေလျော့မှုအဖြစ်နဲ့ KNU ကရင်အမျိုးသားအစည်းအရုံးကရှုမြင်ကြောင်း KNU ဗဟိုဌာနချုပ်ကော်သူးလီကသဘောထားထုတ်ပြန်ပါတယ်။အလားတူ NCA အပြည့်ရဲ့လက်မှတ်ထိုးထားတဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ဘက်ကလည်းဒီလိုစစ်တပ်ရဲ့ကြေညာချက်ဟာလမ်းလွဲတိစုပ်နေတဲ့မြမငင်းညာရေးလုပ်ငန်းစဉ်ကိုလမ်းကြောင်းမှန်အပေါ်ပြန်လဲတွန်းတင်တက်မှတ်စေတဲ့လုပ်ရည်အဖြစ်ကြိုဆိုပါတယ်လို့ပြောပါတယ်။ RCSS အနေနဲ့တပ်ပိုင်းဆိုင်ရာကိစ္စရပ်တွေကိုတက်မတော်နဲ့တိတက်တွေ့ဆုံဆွေးနွေးဖို့အစဉ်တစိုက်ကြိုးပမ်းနေတဲ့ကာလဖြစ်တာမို့ဒီကြေညာချက်ကိုကြိုဆိုတာလို့လဲဆိုထားပါတယ်။စစ်တပ်နဲ့ငင်းညာရေးလုပ်ငန်းစဉ်ဒီမှာရှေ့ဆက်ဆွေးနွေးဖို့သဘောတူညီခဲ့ကြတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေကတစ်ဖွဲ့ဖြစ်တဲ့ဝါပြည်နယ်သွေးစည်းညီညွတ်ရေးတက်မတော် UWSA အဖွဲ့ဘက်ကလည်းအလားတူကြိုဆိုပြီးတော့ငင်းညာရေးလုပ်ငန်းစဉ်မှာပါဝင်ဆောင်ရွက်သွားကြမယ်ဆိုတာကိုလည်းဒီကနေ့ဒီဇင်ဘာလ22ရက်နေ့နေဆွဲနဲ့ကြေညာခဲ့ပါတယ်။ရခိုင်ပြည်လူမျိုးရေးပါတီ ALP ဘက်ကတော့ဒီကြေညာချက်အပေါ်အပြုသဘောဆောင်တဲ့လုပ်ရည်အဖြစ်ရှုမြင်ပေမဲ့လို့အပြည့်ရမဲ့နယ်မြေတွေထဲမှာအနောက်ပိုင်းတိုင်းစစ်ဌာနချုပ်မပါဝင်တဲ့အပေါ်မှာတော့စိုးရိမ်မိကြောင်းဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားပါတယ်။ငင်းညာရေးလုပ်ငန်းစဉ်မှာပါဝင်သင့်ပါဝင်ထိုက်သူများအလုံးပါဝင်စေလိုပါတယ်လို့ရခိုင်ပြည်လူမျိုးရေးပါတီ ALP ရဲ့ငင်းညာရေးဖော်ဆောင်ရေးအဖွဲ့ဝင်ဒေါ်စောမရရာဇာလင်းကအခုလိုပြောပါတယ်
။အဲ့ဒါကြောင့်မို့လို့အခုလိုထုတ်ပြန်လိုက်တာကိုကြိုဆိုတယ်လို့ပဲဒီထက်ပိုပြီးတော့မြင့်တဲ့အရှင်အဟုံမြင့်တဲ့အမြင့်သာကမြင့်တဲ့အတိုင်းပြည်လုံးတနိုင်ငံလုံးအတိုင်းအတာဆောင်တဲ့ပြစ်ခတ်တိုက်ခိုက်မှုမျိုးကိုအလုံးရပ်ဆက်လိုက်ခြင်းအပြင်ပို့ပြီးတော့အကျိုးရှိနိုင်တယ်လို့ကျွန်မအနေနဲ့သုံးသပ်ပါတယ်။ဒါပေမဲ့ကျွန်မပြောချင်တာကတော့ရခိုင်ပြည်ဘက်မှာလည်းတိုက်ပွဲတွေရှိနေသေးတဲ့အပေါ်မှာစိုးရိမ်ပူပန်မှုတွေရှိပါတယ်။ဒါကြောင့်လဲဆိုတော့ဒီအနောက်ပိုင်းတိုင်းစစ်ဌာနချုပ်နေနေအတွက်တော့ဒီစိတ်မက်မှာပါလာတာမရှိသေးပါဘူး။ဟုတ်ကဲ့ကျွန်မအနေနဲ့ပြောချင်တာကတော့အော်တနင်္ဂနွေလုံးအတိုင်းအတာဆောင်တဲ့ပြစ်ခတ်တိုက်ခိုက်မှုရက်စေးကြောင်းကိုကြေညာခြင်းအဖြစ်
ပေါ်ပြီးတော့အကျိုးရှိနိုင်တယ်ငင်းကြရေလုပ်ငန်းစဉ်ကိုပို့ပြီးတော့အထောက်အကူပြုနိုင်တယ်အတနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်လည်း NCA
ပါပြတ်ထားမယ်ဆိုတဲ့ကိစ္စကဒီဘက်ကစစ်တိုင်းတွေပေါ့နော်အဖွဲ့ရှိဖွဲ့ရှိတဲ့စစ်တိုင်းကအခုကရပ်တယ်ဆိုတော့ဒါကဘာဖြစ်ပြောလောလောဆယ်တိုက်ပွဲတွေပါလေအဲ့ဒီဘက်မှာဖြစ်နေတော့ကောင်းတဲ့ကိစ္စပေါ့ဒါပေမဲ့မပြည့်တော့မပြည့်စုံဘူးမပြည့်လို့လည်းဆိုတော့ရခိုင်ပြည်နယ်မှာဆိုရင်တိုက်ပွဲတွေဖြစ်တယ်အဲ့ဒီစစ်တိုင်းကမပါဘူးအဲ့ဒါတစ်ချက်ပေါ့တစ်ဖက်မ ော်မထိခိုက်ဖို့တော့လိုတာပေါ့ဒါပေမဲ့လက်တွေ့မှာဘယ်လိုသွားမလဲဆိုတော့မသိသေးဘူ
းမြန်မာနိုင်ငံရဲ့အကဲခတ်ဒေါက်တာရံမျိုးသိန်းကလည်းလှုပ်လှုပ်ခက်ခက်ဖြစ်လာနေတဲ့မြန်မာငြိမ်းချမ်းရေးလက်ရှိအနေအထားပေါ့အခုလိုရှုမြင်ပါတယ
်လက်ရှိတိုးရတက်မလို့နေတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းပေါင်းဆောင်ပြီးရှားမှာဒီသဘောတူညီချက်တည်းရရတဲ့အထိညနာဆုံးပြီးပြည့်စုံစုံလေးအဖြစ်ရှာနိုင်လို့ကပို့ပြီးတော့အရေးကြီးတယ်လို့မြင်တယ်တမတော်အနေနဲ့ဖြစ်နိုင်တဲ့စုရင်เนาะဒီအပြည့်ခိုက်ရစဲမှုကိုတနိုင်ငံလုံးအတိုင်းအတာနဲ့လွှမ်းခြုံပြီးတော့ပြတ်ထုတ်ပြန်နိုင်မှုလိုအပ်တယ်။အဲဒီလိုထုတ်ပြန်ပြီးတာနဲ့တပြိုင်နက်တည်းအင်းသားမျက်နှာကိုင်အဖွဲ့အစည်းတွေကလည်းတမတော်နဲ့ထိုက်တူတနိုင်ငံလုံးအပြည့်ခိုက်ရစဲကြောင်းထုတ်ပြန်မှုလိုအပ်တယ်။နောက်စည်ရေးလှုပ်ရှားမှုတွေကိုတနိုင်ငံလုံးမှာကျဆင်းထားနိုင်မှုလိုအပ်တယ်နိုင်ငံရေးအတွက်ဆိုဆွေးနွေးမှုတွေကိုလုပ်တာဟာပို့ပြီးတော့အကျိုးရှိနိုင်တယ်ပို့ပြီးတော့ဒိဗေရှိနိုင်တယ်လို့ကျွန်တော်ကသုံးသပ်ပါတယ
်သဘောထားအတိအသီးထုတ်ပြန်ခဲ့ကြတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကတော့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ရေးစစ်မှန်တဲ့ပြည်တွင်းငြိမ်းချမ်းရေးရဖို့အင်အားသုံးစည်ရေးနည်းတွေနဲ့မဖြည့်ရှင်းမဲနိုင်ငံရေးနည်းလမ်းနဲ့ငြိမ်းချမ်းစွာဖြည့်ရှင်းကြပြီးလက်တွေ့ကျတဲ့လုပ်ရက်တွေနဲ့ခိုင်မာတဲ့ယုံကြည်မှုတည်ဆောက်ပြီးရှေ့ဆက်ဖို့လိုတယ်လို့လည်းတိုက်တွန်းထားကြပါတယ်ရှင်ဒီ ਓਏ မြန်မာပိုင်းရဲ့စနေညကျဲမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကသတင်းနောက်မှတ်စုအစီအစဉ်ကိုအရင်ဦးဆုံးတင်ဆက်ပေးကြပါတယ်ရခိုင်ပြည်နယ်မှာဖြစ်ပျက်ခဲ့တာတွေကိုဂျီနိုဆိုက်လူမျိုးတုံးတပ်ဖြတ်မှုအဖြစ်သတ်မှတ်လိုက်တာကမြန်မာအစိုးရပေါ်မှာဖိအားပေးတဲ့လှုပ်ရက်တစ်ခုဖြစ်တယ်လို့အစိုးရဘက်ကရှုမြင်ထားပါတယ်အစိုးရလိုပဲသဘောထားရှိပြီးတော့ဒီအမေရိကန်အောက်လွှတ်တော်ရဲ့ပြောကြားချက်ကိုကန့်ကွက်တဲ့သူတွေဘက်ကရောဘလို့သုံးသပ်ထားပါသလဲဆိုတာကိုတော့မတ်မေခါကသတင်းနောက်မှတ်စုအစီအစဉ်မှာမေးမြန်းတင်ဆက်ထားပါတယ်ရှင
်ပြီးခဲ့တဲ့သတင်းပတ်အတွင်းအမေရိကန်အောက်လွှတ်တော်ကဆုံးဖြတ်ချက်ချမှတ်လိုက်ပြီးတဲ့နောက်ဒါဟာအပေါ်ယံသဘောလောက်ပဲဖြစ်ပေမဲ့မြန်မာနိုင်ငံအပေါ်အနှုတ်လက္ခဏာဆောင်အကျိုးသက်ရောက်မှုအချို့ရှိလာနိုင်တယ်လို့အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ဂျော့ချ်တောင်းတက္ကသိုလ်ကမြမအရေးကျွမ်းကျင်သူဂုံတူးဆောင်ပါမောက်ခဒေးဗစ်စတိုင်းဘတ်က VOE ကိုပြောဆိုထားတာရှိပါတယ်။လူသားချင်းစာနာမှုအကူအညီတွေဒီမိုကရေစီပြုပြင်ပြောင်းလဲရေးနဲ့ပတ်သက်တဲ့အကူအညီတွေပေးတာမှာအခက်အခဲရှိလာနိုင်တယ်။ရင်းနှီးမြှုပ်နှံမှုကိုလည်းထိခိုက်နိုင်တယ်။စသဖြင့်ပါမောက်ခစတိုင်းဘတ်ကတုံ့တက်ထားတာပါ။မြန်မာအစိုးရဘက်ကရောအမေရိကန်အောက်လွှတ်တော်ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့ဘယ်လိုသဘောထားပါသလဲ။နိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူကတော့အောက်လွှတ်တော်ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့ VOE ကိုခုလိုပြောပြလာခဲ့တာ
ပါ။ကုလသမဂ္ဂနဲ့ကျွန်တော်ဆက်လက်ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်။တော့ပို့လို့လင်းပြောရမယ်ဆိုရင်ဒီလူခွင့်ရင်းနဲ့ပတ်သက်တဲ့ကိစ္စရပ်တွေကဒါဂျနီဗာမှာရှိတဲ့လူခွင့်ရင်းကောင်စီကသာလေဆုံးဖြတ်ဆောင်ရွက်ပိုင်ခွင့်ရှိပါတယ်။အဲ့တော့ဒါဒီလိုကိစ္စမျိုးကိုလူခွင့်ရင်းကောင်စီကိုကြော်ပြီးတော့ဒါကျွန်တော်လုံခြုံရေးကောင်စီကိုဆွဲပြီးတော့ဆွေးနွေးနေတယ်ဆိုတာကျွန်တော်တို့ကဒါတက်တာဖိအားပေးခြင်းနဲ့လို့ကျွန်တော်တို့ကသုံးသပ်ပါတယ
်ဒီဆုံးဖြတ်ချက်ရဲ့ထိရောက်မှုနဲ့ပတ်သက်ပြီးအောက်လွှတ်တော်အမတ်အရိုက်ကရှင်းပြထားတာရှိပါတယ်အဲ့ဒါကတော့အမေရိကန်ပြည်အောင်စုအနေနဲ့အတန်တတန်နဲ့ထွက်ဖို့လိုတဲ့အကြောင်းဥတီချက်ကတော့လူမျိုးတုံးတက်ဖြတ်မှုဖြစ်တယ်ဆိုတာကိုမဖြစ်မနေတတ်မှတ်ဖို့ဖြစ်တဲ့အကြောင်းပြောဆိုသွားခဲ့တာလည်းရှိခဲ့ပူပါတယ်ဒီလိုပြောဆိုချက်တွေကိုသဘောမတူသူတွေလည်းရှိကြပါတယ်ဒီထဲကတဦးကတော့မကြသေးခင်ကမှမြောင်းဦးစစ်တန်းစာအုပ်နဲ့အမျိုးသားစာပေစုရထားတဲ့နိုင်ငံရေးလေလာတုံးသက်သူဦးမမောင်ဆိုပ
ါကျွန်တော်တို့ဘဝပြည်မှာပြည်သူစစ်ကအကြိုက်ဖြစ်လာတဲ့အချိန်မှာဒုက္ခသည်ဆန်းကိုရောက်နေတဲ့လူတွေအများပြပါန เนาะอย่างเมียลูกนี่ไปส่งเลยสัวแล้วจนหมดตันนี่สิบาดาแม้ไอ้ตรงอ่ะจีโนไซด์ลูกตะค้องมาไม่ห่าเกเรลูกอ่ะกูจีโนไซด์ลูกออล่าบ้าจองเลยสัวเราจนเราเมคอนทุบเสียแล้วဖြစ်ပါတယ်ดุจยะตะคู่นี่เนี่ยเราก็ပြောซะပြောมาดีทุกข์เสียอย่างเมียโอ้ตึ้งชูถั่วดีเบงานะสัวกูยောက်ตัวราดาจีโนไซด์จองลูกซွတ်ซ้วยနေเนี่ยเฉยมาကျွန်တော်စဉ်းစားမယ်ချက်ချက်ကဒါတက်ကအင်အား3ကြော့မှုကြောင့်တက်တက်ပဲလားဆိုရင်ကျွန်တော်ကတော့လက်တွေ့မြင်ရင်းအခြေအနေအရလို့မထင်ပါဘူးတစ်ဖက်ကလည်းအာစာကျန့်ဖက်နေဒီဘင်္ဂလီရေးလှုပ်ရှားသူတွေကနေပြီးတော့ဒီဒုက္ခတွေကိုဟိုဒီနေဆက်တည်းမှာစူးစီးဖို့လှုံ့ဆော်ပြီးတော့နိုင်ငံတကာပြဿနာအနေနဲ့ပုံဖော်ခြင်းလို့ဒီလှုံ့ဆော်ထွက်ပြေးခိုင်းနိုင်လဲပါပါတယ်
သူကအဲ့လိုပြောပေမဲ့လေဒီဖြစ်ရဲ့အပေါ်အစိုးရရဲ့ဂိုင်တွယ်ပုံကတော့တရားမျှတရဲ့မှန်ကန်တဲ့ဂိုင်တွယ်ဖြည့်ရှင်းမှုတစ်ခုဟုတ်တယ်လို့သူကလက်မခံထားကြောင်းလည်းပြောပါတယ်။ဖိအားပေးတာတွေကရက်သွားမှာမဟုတ်ပဲထပ်ပြီးတိုးလာမဲ့ပုံရှိနေတာကြောင့်ဒီဖိအားတွေကိုမြမအစိုးရကဘလို့ဂိုင်တွယ်ဖြည့်ရှင်းနေပါသလဲ။ဒီအပေါ်အမြဲတမ်းအတွင်းဝင်ဦးမြင့်သူရဲ့အဖြေကတော့
ဒါကတော့သူတို့ဘက်ကကျွန်တော်တို့နိုင်ငံရေးရောစီးပွားရေးရောဖိအားပေးတယ်လို့ပဲကျွန်တော်တို့သုံးသပ်ပါတယ်။EU ဆိုရင်လည်းဒါ GSP EBA နဲ့ပတ်သက်လို့ကျွန်တော်တို့ပေါ်ဖိအားပေးနေကြတဲ့အနေအထားရှိပါတယ် investment ကိုတော့တစ်စိတ်တစ်ပိုင်းအနေနဲ့တော့ထိခိုက်မှာဖြစ်ပါတယ်ဒါပေမဲ့ကျွန်တော်တို့ရှိကို investment ဝင်နေတဲ့နိုင်ငံတွေလည်းရှိနေပါတယ
်နိုင်ငံတကာဖိအားတွေကိုရင်ဆိုင်ဖြည့်ရှင်းဖို့အတွက်လေ့လာသူဦးမောင်စိုးကတော့အခုလိုအကြံပေးပြောဆိုလိုက်ပါတယ
်ဒီအပြင်ပြဿနာပေါ်မှာမူတည်ပြီးတော့ပိတ်ဆို့မှုတို့ဖျက်ဆော့မှုတို့တက်လာတာလေအဓိကပြောမယ်ဆိုရင် ONC ရဲ့ ONC နဲ့ဆက်နွယ်နေတဲ့နိုင်ငံတွေကပို့ပြီးတော့ဖိအားပေးပါတယ်အဲ့လိုဖျားပေးတဲ့ဟာကိုကျွန်တော်တို့ဘလောက်တောက်ခံနိုင်မလဲဆိုတော့ကြေညာမှာကျွန်တော်တို့မှာမင်းရှာဖို့လိုပါတယ်။နောက်အင်အားကြီးနိုင်ငံတွေကဆိုရင်အိတရုတ်ဂျပန်အိန္ဒိယကကျွန်တော်တို့ဘာအကြံရပ်ပါတယ်။အာဆီယံနိုင်ငံတွေမှာဆိုရင်လည်းထိုင်းစင်ကာပူဗီယက်နမ်ဆိုတော့ကျွန်တော်တို့လက်တွဲလို့ရတဲ့နိုင်ငံတွေဖြစ်ပါတယ်။ဒီလိုအခြေအနေအောက်မှာကျွန်တော်နိုင်ငံငါဖျားဆိုတာကိုရင်ဆိုင်တဲ့နေရာမှာကျွန်တော်တို့ရဲ့မဟာမိတ်တွေကိုကျွန်တော်ကောင်းကောင်းသုံးချဖို့ဆီကိုလိုပါလိမ့်။
ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပျက်ခဲ့တာတွေကိုလူမျိုးတုံးတပ်ဖြတ်မှုလုပ်ရတဲ့အဖြစ်အမေရိကန်အောက်လွှတ်တော်ကဆုံးဖြတ်သတ်မှတ်ပြီးပြီဖြစ်ပေမဲ့အခုချိန်ထိတော့အထက်လွှတ်တော်ကအလားတူဆုံးဖြတ်ချက်မျိုးထွက်မလာသေးပါဘူး။ဒါပေမဲ့လည်း Republican နဲ့ Democratic Party နှစ်ခုလုံးကအထက်လွှတ်တော်အမတ်အချို့ပူးတွဲပြီးနိုင်ငံညာရေးဝန်ကြီးမိုက်ပုံပေရိုစီကိုပြီးခဲ့တဲ့သတင်းပတ်တွင်မှာပဲစာတစောင်ပေးပို့ခဲ့ပြီးတော့မြန်မာစစ်တပ်ရဲ့အဲ့ဒီလူခွန်ရေးချိုးဖောက်မှုတွေကိုဂျီနိုဆိုက်အဖြစ်အမေရိကန်အစိုးရအနေနဲ့သတ်မှတ်ဖို့တိုက်တွန်းထားတာရှိခဲ့ပါတယ်။အခုချိန်ထိတော့အမေရိကန်အစိုးရကလူမျိုးတုံးတပ်ဖြတ်မှုအဖြစ်တရားဝင်ခေါ်ဆိုသတ်မှတ်ထားတာမရှိသေးပါဘူး။ဘလို့ပဲဖြစ်ဖြစ်ရခိုင်အကြက်တဲရှေ့ကြနေသည့်မြန်မာနိုင်ငံအပေါ်နိုင်ငံတကာဖိအားတွေဆက်ပြီးကြောက်ရွံ့နေဦးမှာဖြစ်သလိုနုနယ်လာတဲ့ဒီမိုကရေစီပြောင်းလဲရေးအပေါ်အနှုတ်လက္ခဏာဆောင်တက်ရောက်မှုတွေဆက်ပြီးရှိနေဦးမှာပဲဖြစ်ပါလိမ့်ရှင်။
မမေခါစီစဉ်တင်ဆက်ခဲ့တဲ့သတင်းနောက်မှတ်စုအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြန်မာတခွေအစီအစဉ်ကိုတင်ပြပေးကြပါတယ်မြန်မာနိုင်ငံရဲ့မူဝါဒရေးရာကိစ္စရပ်တွေမှာအမျိုးသမီးပါဝင်ပတ်သက်မှုအခြေအနေဟာအရင်အစိုးရလက်တက်တွေကထက်စားလို့ရှိရင်အများကြီးမြင့်တက်လာပြီလို့ဆိုပေမဲ့တကယ်ဆုံးဖြတ်ချက်ချနိုင်တဲ့အခန်းကဏ္ဍတွေမှာတော့အမျိုးသမီးတွေရဲ့ပါဝင်ပတ်သက်မှုကအားနည်းနေတော့မဲဖြစ်တယ်လို့အမျိုးသမီးရဲ့လှုပ်ရှားသူတွေကပြောပါတယ်အမျိုးသမီးတွေဘက်ကလည်းဒီလိုကြီးလေးတဲ့တာဝန်တွေယူနိုင်မှုအတွက်အရေးချင်းပြည့်ဝတဲ့မျိုးဆက်သစ်လူငယ်တွေမွေးထုတ်ပေးနိုင်မှုလိုတယ်လို့ပြောနေကြပါတယ်အစိုးရအနေနဲ့ကြားမကျန်းသူအခွင့်အရေးအတွက်ဘလို့များပံ့ပိုးဆောင်ရွက်ပေးနိုင်ပါသလဲမြစ်မခရီးအေဂျင်စီကကိုကောင်းမြတ်ဖြိုးကတင်ဆက်ပေးထားပါတယ်ရှင
်မြန်မာနိုင်ငံမှာ2020နောက်ပိုင်းကစလို့ဖြစ်တော့နိုင်ငံရေးငြိမ်းချမ်းရေးဖြစ်စဉ်မှာမျိုးသမီးပါဝင်ခွင့်မြင့်တက်လာတဲ့အနေအထားရှိနေပေမဲ့လည်းရပ်ပတ်ဖွဲ့စည်းတောင်းဆိုထားတဲ့60ရာခိုင်နှုန်းကျော်ပါဝင်ခွင့်မရရှိသေးပါဘူးဒါကြောင့်လည်းရပ်ဖက်အဖွဲ့အစည်းတွေ၊ကျန်းမာရေးတပ်မျိုးခွင့်ရတဲ့ဆောင်ရည်သူတွေ၊သူ့ခွင့်ရဆောင်ရည်သူတွေဟာမျိုးသမီးတွေရဲ့အခွင့်အရေးတွေနဲ့တုံ့ပြန်ပါဝင်ရရှိတဲ့နေရာတွေမှာမျိုးသမီးတွေအခုထပ်ပါဝင်လာနိုင်အောင်တစ်ဆိုင်မမတ်ဆောင်ရည်နေကြပါလေ။ဒါပေမဲ့လည်းတချို့ပိုင်းတွေမှာစိန်ခေါ်မှုတွေရှိနေတဲ့အတွက်မူဝါဒတွေ policy တွေကိုအခုထပ်ပို့ပြီးဆောင်ရွက်ပေါ်မှာလာမကပြင်ပမှာပါအခုထပ်လက်တွေ့ကြအောင်ကျင့်တော်မှုလိုတယ်ဆိုတဲ့ပြောဆိုမှုတွေလည်းရှိနေပါလေ။ Triangle Women Support Group ရဲ့ Director Talking Lee ကတော့ဌာနဆိုင်ရာဒီမှာကျမတန်းတို့အခွင့်အရေးကိုအခုထပ်ပို့ပြီးလှုပ်ဆောင်မယ်ဆိုရင်တော့မျိုးသားတွေပဲထမ်းဆောင်ရတဲ့တာဝန်တွေကိုအမျိုးသမီးတွေလည်းမျှဝေထမ်းဆောင်လာနိုင်မှာဖြစ်တယ်လို့အခုလိုပြောပါတယ်
နိုင်ငံတော်တိုင်ပင်ခံကနေ gender equality အတွက်ဆိုပြီးတော့ gender unit ဆိုတဲ့ဟာမျိုးကိုအစိုးရဝန်ကြီးဌာနတိုင်းမှာထားရှိဖို့ဆိုပြီးတော့သူကညွှန်ကြားချက်ပေးလိုက်ပါတယ်။အဲ့လိုပေးတဲ့အခါမှာကျွန်တော်တို့ဒါသူတို့ဌာနဆိုင်ရာအတွင်းကပဲပြန်ကြားတဲ့အခါမှာတချို့သောဝန်ကြီးဌာနတွေကတော့ကြီးကြီးပြပြနဲ့ထားပေမဲ့ဝန်ကြီးဌာနအများစုကဒါကိုလက်မခံနိုင်ဘူးပေါ့။အပိုအလုပ်တွေပါလို့မြင်ပြီးတော့အရေးယူပြီးယူဆောင်ရွက်တာမရှိဘူးဆိုတာလည်းသိရတယ်။ကျွန်တော်တို့ပြောချင်တယ်ဆိုတာ gender ဆိုတဲ့ဟာအမျိုးသမီးကိုပဲမဟုတ်ပါဘူး။အမျိုးသမီးအမျိုးသားပေါ့နော်။ဂျာမန်တန်တူညီနောင်မှုတွေတချို့ကိစ္စတွေမှာဆိုရင်အမျိုးသားတွေအတွက်ထည့်သွင်းစဉ်းစားရတာရှိသလိုအမျိုးသမီးတွေအတွက်လည်းထည့်သွင်းစဉ်းစားရတာရှိတဲ့အခါကျတော့ဒီလိုမျိုး unit မျိုးရှိနေတယ်ဆိုရင်ကျွန်တော်တို့လိုအပ်တဲ့ကိစ္စတွေကိုဌာနဆိုင်ရာအတွင်းမှာလည်းအားစိုက်ပြီးတော့လုပ်နိုင်တာပေါ့။ကျွန်တော်တို့က gender နဲ့ဥမာအားဖြင့်ဒီဂျာမန်တန်တူညီနောင်မှုအမျိုးသမီးရေးလို့ပြောလိုက်တိုင်းတချို့တွေကထင်နေတာကဒီအမျိုးသမီးတွေကိုအရန်ကိုဦးစားပေးပြီးဆောင်ရွက်နေတယ်တို့မဟုတ်ရင်အမျိုးသမီးမလိုအပ်ဖ ೇನೆ အဖို့အလုပ်တွေလုပ်နေတယ်လို့မြင်နေဟာတွေလည်းရှိနေတယ်တကယ်တော့ဒါဟာကျွန်တော်တို့အမျိုးသမီးပဲအကျိုးရှိတာမဟုတ်ဘူးအမျိုးသားတွေမှာလည်းအကျိုးရှိတယ်ဒီအမျိုးသမီးတွေရဲ့စွမ်းအစတွေတက်လာမယ်လုပ်ရည်ကိုင်းရည်တွေတက်လာရင်အမျိုးသားတွေကြီးပဲထမ်းပြီးတော့ယုံနေရတဲ့ကိစ္စတွေမှာအမျိုးသမီးတွေကလည်းဝန်ထမ်းနိုင်တာပေါ့
ကျောင်းမှာတန်းသူခွင့်ရတာလူခွင့်ရတဲ့မှာပါဝင်နေတဲ့အတွက်လူခွင့်ရင်းနဲ့ဆိုင်ရာတွေကိုအခုချိန်မှာအသိပညာပေးဟောပြောတာဒီမှာကကျောင်းသားတွေကိုသင်ကြားတဲ့အခါမှာလည်းထက်သွင်းသင်ကြားဖို့လိုတယ်ဆိုတဲ့ပြောဆိုမှုတွေလည်းရှိနေပါတယ်။မြန်မာနိုင်ငံအမျိုးသားလူခွင့်ရင်းကော်မရှင်ဖော်ဝင်ပြောဖြစ်တဲ့ဦးလူရင်းအောင်ကတော့
ဒီစာတမ်းရုံးတွေမှာပါထည့်ပြီးတော့လူခွင့်ရေးဆိုင်ရာအသိပညာတွေကိုပို့ချဖို့လိုပါတယ်။ဌာနအသီးသီးမှာကိုနိုင်ကလူခွင့်ရေးဆိုင်ရာကျွမ်းကျင်သူတွေကိုမွေးပြီးတော့ကိုဌာနကိုပြန်ပြီးတော့လူခွင့်ရေးရှိုးဖောက်မှုမရှိအောင်ခုပြောပို့ချတဲ့ဘာသာရပ်တွေကိုပေါ့နော်သူတို့တင်တာနဲ့တင်တာနဲ့မှာဒါလေးကိုတဏှာကြီးတဏှာကြီးစားပြီးတော့အချိန်ပိုင်းလေးထည့်တယ်ပြီးတင် जा ပြီးမယ်ဆိုရင်လည်းတော်တော်လေးတိုးတက်လာနိုင်တာပေါ့ awareness ရလာနိုင်တာပေါ့နောက်ပြီးတော့ CSO တွေပေါ့နော်လူခွင့်ရေးဆိုင်ရာလှုပ်ရှားနေတဲ့အဖွဲ့အစည်းတွေအများကြီးရှိပါတယ်သူတို့လည်းသူတို့လီသူတို့ဟာနဲ့ကြိုးပမ်းနေကြတာတွေရှိပါတယ်အဲ့တော့ဒီ CSO တွေကိုလည်းအငယ်တို့မြေတရက်ခံနေတာတော့သူတို့ကြီးလုပ်နေမယ်အစားအငယ်တို့နဲ့ပူးပေါင်းလိုက်လို့ရှိရင်ပို့ပြီးတော့ဟိုအင်အားရှိကြတာပေါ့နော်အငယ်တို့တက်နေပြီဒီ CSO တွေကိုဖိတ်ခေါ်ပြီးတော့လုံးနဲ့ပူပေါင်းလို့တာမျိုးရှိတယ်အငယ်တို့ရဲ့တင်တန်းတွေမှာ CSO တွေကိုဖိတ်ခေါ်ပြီးတော့သူတို့ကိုလည်းဟောပြောခိုင်းတာရှိတယ်သူတို့ရဲ့တင်တန်းတွေကိုလည်းအငယ်တို့ကဝန်ထမ်းတွေကိုလှုပ်ပြီးတက်ခိုင်းတာမျိုးရှိတယ်ဒီလိုနည်းနဲ့တော့ပူပေါင်းဆောင်ရွက်မှုတွေရှိပါတယ်သို့တော့နေသေးတယ်ဟိုအားတိတဲ့ပို့ပြီးတော့လုပ်ဖို့လိုမယ်လို့ပြောချင်တာပေါ့နော
်တော့ခင်လေးကတော့မျိုးသမီးတွေဟာလည်းလူသားတွေဖြစ်တဲ့အတွက်ဆိုရပါအရင်လေဝါရရဥပ္ပိရေကိုအခုတက်ပို့ပြီးတိတိကျကျဖြစ်ဖြစ်တသားနဲ့ခင်းနဲ့လျော်ညီအောင်လှုပ်ဆောင်ပေးစီခြင်းလေလို့အခုလို့ပြောပါတယ
်အဓိကကတော့ကျမကတော့ကိုကုကိုပဲပေါ့နော်ကျမတို့အမျိုးသမီးဖွဲ့ဒီထက်ပို့ကြိုးစားအောင်မယ်လို့ကျမတို့မြင်နေကျမတို့မှာစိန်ခေါ်မှုတွေစိတ်ပြက်စရာတွေစိတ်တက်ကြစရာတွေတော့ရှိတယ်ဒါပေမဲ့နောက်နှစ်ပေါ့2019မှာတော့အကောင်းဆုံးတွေကိုဖြစ်လာမယ်လို့လည်းကျမတို့အားတင်းပြီးတော့ညှို့နှင့်ပြီးဒီထက်ပို့ကြိုးစားပြီးတော့အထူးသဖြင့်တော့တကယ်အခြေခံမှာရှိတဲ့အမျိုးသမီးတွေရဲ့ဘဝဖွံ့ဖြိုးတိုးတက်ရေးအတွက်ကျမတို့ကြိုးစားဖို့ကျမတို့လိုမယ်လို့ယူဆတယ်။နောက်တစ်ခုကတော့အစိုးရတာဝန်ရှိတဲ့သူတွေအနေနဲ့ဆိုရင်လည်းလက်တွေ့မှာရောအဲဒီချမှတ်ထားတဲ့မူဝါဒတွေကတကယ်အလုပ်ဖြစ်မဖြစ်တည်တည်ချာချာစမ်းသပ်လေ့လာပြီးတော့အလုပ်ဖြစ်အောင်ဒီထက်တည်တည်ဝင်ဝင်လုပ်ဖို့လိုမယ်လို့ထင်တယ်။နောက်တစ်ခါတကယ်နိုင်ငံတော်အဆင့်ကအဓိကတော့အရေးအကြီးဆုံးပါပဲ။နိုင်ငံတော်အဆင့်ရဲ့မူဝါဒတွေဥပဒေတွေကိုဒီထက်ပို့ပြီးတော့တည်တည်ချာချာပြပြတသားနဲ့ခင်းနဲ့လျုံညီတဲ့ဥပဒေတွေမူဝါဒတွေဖြစ်အောင်ပြုပြင်ပေးဖို့လိုတယ်ကျမတို့နားလည်ပါတယ်ပိစပေါင်းစုံအစိုးရကင်ထွယ်နေတဲ့အခါကျတော့ကျမတို့အမျိုးသမီးတွေကတစ်ခါတည်းနောက်တန်းရောက်နေတတ်တယ်ကျမတို့အမျိုးသမီးတွေအတွက်ဖွံ့ဖြိုးတိုးတက်အောင်လုပ်ပေးတာဟာနိုင်ငံတော်ဖွံ့ဖြိုးအောင်လုပ်ပေးတာပဲဖြစ်တဲ့အတွက်ဒါတွေကိုလည်းရှေ့ဆက်ပြီးတော့အားစိုက်ပြီးတော့လှုပ်ဆောင်ပေးနိုင်ပါစေလို့ကျမဆန္ဒပြုပါတယ
်အခုဆိုရတဲ့လက်ထက်မှာတော့ငြိမ်းချမ်းရေးဖြစ်စဉ်မှာအမျိုးသမီးပါဝင်ခွင့်ရခိုင်နှုန်းကြီးမြင့်တက်လာခဲ့ပြီမဲ့လဲကိုယ်တိုင်ဆုံးဖြတ်ခွင့်ဆွေးနွေးခွင့်အမှန်တကယ်ပါဝင်ခွင့်ရရှိမဲ့အခွင့်အရေးတွေကတော့နေပါနေတော့မှာဒါအပြင်နိုင်ငံရေးငြိမ်းချမ်းရေးဖြစ်စဉ်တွေမှာမျိုးသမီးတွေပုံမပါဝင်လာနိုင်အောင်ဒီရှိလောက်ကိုင်းတိုင်းနဲ့ရည်ချင်းရှိတဲ့မျိုးဆက်တဲ့လူငယ်အမျိုးသမီးတွေဝေးထုတ်ပေးဖို့လိုအပ်ပြီးအခုချိန်မှာပါဝင်ရတဲ့မျိုးသမီးတွေဟာလည်းဆုံးဖြတ်ပိုင်ခွင့်ရှိတဲ့နေရာတွေမှာရရှိဖို့လိုအပ်နေတယ်ဆိုတဲ့ပြောဆိုမှုတွေလည်းရှိနေပါတယ
်မြန်မာ့သတင်းအေဂျင်စီကကိုကောင်းမြတ်ဖြိုးတင်ပြခဲ့တဲ့မြန်မာတခွင်အစီအစဉ်ဖြစ်ပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ွက်မှာတော့စနေညဓာတ်ရိုက်လေးလိုက်အစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင
်။မ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းသာသောတာရှင်များရှင်2018ခုနှစ်ဒီဇင်ဘာလ22ရက်စနေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဝက်ကိုတော့လိုင်းဒိုမီတာ25 kHz 15953ည၊လိုင်းဒိုမီတာ32 kHz 11803ည၊လိုင်းဒိုမီတာ51 kHz 9335နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်တွေစောင့်မျှော်နေကြတဲ့စနေညဓာတ်ရိုက်လေးလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ့်စနေညဓာတ်ရိုက်လေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာ။ဒီနေ့ဓာတ်ရိုက်လေးလိုက်အစီအစဉ်မှာတော့ဒီ2018ခုနှစ်တည်းမြန်မာနိုင်ငံမှာကြုံခဲ့ရတဲ့အဆိုးအကောင်းတွေနဲ့ပတ်သက်လို့ဆွေးနွေးဆောင်မှာဖြစ်ပါတယ်။မကြာခင်ကုန်ဆုံးတော့မဲ့2018ခုနှစ်တည်းမှာမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးပြည်တွင်းညီညွတ်ရေးအတက်အကျဘာတွေကြုံခဲ့ရသလဲတိုးတက်မှုတွေဆောက်ရွံ့မှုတွေကနေကျွန်တော်တို့ဘာတွေသင်ခန်းစာယူနိုင်မလဲဆိုတာတွေကိုဆွေးနွေးဆောင်မှာပါ။ဆွေးနွေးပွဲအတွက်ကိုပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားသူမျိုးရှိပါတယ်။သူကတော့ဝိုင်းရဲ့နိုင်ငံရေးသမားကြီးတူဦးလည်းဖြစ်လက်ရှိဒီပြည်တော်စုညဉ့်ဉေးရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့ဒုဥက္ကဋ္ဌလည်းဖြစ်တဲ့ဦးသူဝေပါနောက်တူကတော့ဒင်းစာဆရာဖြစ်တဲ့ဦးစည်သူပါဆိုတော့ကျွန်တော်ဒီဆွေးနွေးဝက်နဲ့ပတ်သက်လို့အရင်ဆုံးဒီဟိုပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ဦးရဲ့တုံ့တက်ချက်ကိုအရင်ချားချင်ပါတယ်ဆိုတော့ဟိုကျွန်တော်တို့ဒီပြည်ခဲ့တဲ့နှစ်ထဲမှာဒီနိုင်ငံရေးစီးပွားရေးလူမှုရေးပြည်တွင်းညဉ့်ဉေးရေးအတက်အကျတွေကိုရေဝူရွာများပြန်သုံးသပ်မယ်ဆိုရင်အတက်နဲ့အကျဘယ်ဘက်ကပိုများတယ်လို့များပြောနိုင်မလဲဆရာဦးသူဝေအရင်ဆွေးနွေးပေးပါလားခင်ဗျာ
အဲအားလုံးကလည်းပါကြာကျွန်တော်ကတော့ဒီလိုဟိုငင်းငယ်ရင်းနဲ့ပတ်သက်တဲ့လူဆိုတော့ဒီငင်းငယ်ရင်းနဲ့ပတ်သက်ပြီးငင်းငယ်ပြောပါဖို့နော်ကျွန်တော်တို့2018ခုနှစ်အပြင်အဟောင်းသွားတော့ဖြစ်တယ်2019ခုနှစ်ကျတော့ဖြစ်ဖြစ်ဖြစ်လာတော့မှာပေါ့ကြာနော်လူတွေကတော့အဲ့မှာ Happy New Year လို့ဖြစ်ဖြစ်ကြိုဆိုကြမှာပဲလေဟိုကျွန်တော်တို့2018ခုနှစ်မြန်မာနိုင်ငံမှာဘာတွေများတိုးတက်အောင်မြင်ခဲ့ကြလဲဘာစဉ်းကားမှုတွေကြုံတွေ့ကြရကြလဲအဲ့ဒါကိုမဖြေခင်မှာပထမဆုံးသိထားမှာကတော့လူတွေကအဆူရင်းနဲ့နေကြတာဖြစ်ပြီးတော့နော်အဲ့ဒီအဆူရင်းထဲမှာကောင်းတဲ့လူတွေမကောင်းတဲ့လူတွေတော်တဲ့လူတွေမတော်တဲ့လူတွေညံ့တဲ့လူတွေပြီးလျှောက်တဲ့လူတွေဖြစ်စည်းတဲ့လူတွေအပြည့်တွေကရောနှောနေကြတာဖြစ်တယ်ဗျာဒါကြောင့်မလို့ပြည်သက်ကရှိနေမှာတဘာဝပဲလို့နားလျားမယ်မြန်မာနိုင်ငံမှာလက်နက်ကပြည်သက်ကဒီကြောင်းမလို့ပြည်သူတွေကဆင်းရဲဒုက္ခအမျိုးမျိုးနဲ့ကြုံတွေ့ကြရပါတယ်ဗျာအဲ့ဒီဒုက္ခတွေမှာကင်းအောင်ငြိမ်းချမ်းကြီးရဖို့ဟာမြန်မာနိုင်ငံအတွက်အရေးတကအရေးကြီးဆုံးဖြစ်ပါလေ။ဒါကြောင့်လေနိုင်ငံရဲ့အစိုးရလေတိုင်းရင်းသားလက်နက်ကိုင်အစိုးရရဲ့နိုင်ငံရေးပါတီတွေရဲ့ဒီလိုအစိုးရတွေအားလုံးဝိုင်းပြီးတော့ငြိမ်းချမ်းကြီးရအောင်ကြိုးပမ်းနေကြတာဖြစ်တယ်ဗျာ။ငြိမ်းချမ်းကြီးဟာစစ်မှန်တဲ့ခြေဝင်းတဲ့ကိစ္စဖြစ်တဲ့အတွက်လူတွေတော့လူတွေလေးနဲ့တော့အောင်မြင်မှာမဟုတ်ပါဘူးနော်ကြိုးစားရမှာပါ။မြန်မာတမိုင်းမှာငြိမ်းချမ်းကြိုးပမ်းမှုတွေအများကြီးလုပ်ခဲ့ပါလေ။အဲပထမတာရကကိုကျွန်တော်ပြောပြချင်ပါတယ်ကြာ။လူရည်ကြီးရကာလမှာပေါ့နော်။ဖက်ဆက်ကလအစိုးရနဲ့ကွန်မတီပါတီတို့ညီညွတ်ဖို့ရှေ့ဆက်ရေးကော်မရှင်ကော်မတီတရားကိုဖွဲ့တယ်ကြာ။အဲဒီကော်မတီကိုဒီဒိုလက်ရကဥဆောင်ပါလေကြာ။အဲဒိုလက်ရနောက်ပိုင်းမှာပြောပြတာကတော့ဒီလိုကွာတဲ့အစိုးရဘက်မှာအခြေအနေကြားတဲ့အခါတော့ကော်မတီတွေကဆွေးနွေးကြတယ်တဲ့။အဲ့ဒီဟာအစိုးရကတော့ဟိုတောင်းကြဒီတောင်းကြနဲ့ဆိုဆွေးနွေးပွဲကိုရှောင်နေကွာတဲ့တခါကော်မတီတမားအခြေစီကောင်းနေတော့ပြီးနဲ့အစိုးရကဆွေးနွေးကြနေကွာတဲ့ကော်မတီတွေကအကြောင်းကြပြီးတော့ဟိုတောင်းဒီတောင်းနဲ့ရှောင်နေကွာတဲ့ဒီတော့ဘယ်လိုလုပ်ပြီးတော့ဆွေးနွေးပွဲဖြစ်မှာလဲတဲ့ဘယ်လိုလုပ်အောင်နေမှာလဲလို့ပြောပြပါတယ်ဗျာနောက်တခါ1950ခုနှစ်မှာအလာနီရဲ့ဘာသာပါရဲ့ရဲတော်ကြီးရဲ့ တော့ပါဒီရင်းကြီးရကမျိုးမုံရခဲပလဲမြန်မာလိုက်တယ်ကြာအဲ့မှာလေတခင်ဆိုးကသူတို့မှားခဲ့တာဒီကိုပြန်လည်ပြီးတုံးတပြတယ်နိကျွန်တော်တို့ရဲ့ဂင်္ဂနာဝါဒအပြစ်မှာကြောင်းနဲ့ဆိုရှယ်လစ်ပါတီရဲ့ကိုယ်ရည်ရည်တဲ့မကွဲရလို့ရှိရင်ဒီလိုအခြေအနေမျိုးဖြစ်မှာမဟုတ်ဘူးတဲ့ဆိုရှယ်လစ်ပါတီရဲ့အဖွဲ့လိုက်ပူးပေါင်းပြီးတော့တဲ့အဲညီညီကားတဲ့ကိုဒီကျွန်တော်တို့ဂင်္ဂနာဝါဒအဆွဲကြောင့်အချင်းချင်းချင်းသူကြီးဝင်ရမယ်လို့လုပ်ခဲ့တဲ့အတွက်အဲ့ဒီအမှားကြီးကိုကျူးလွန်ခဲ့တယ်တဲ့ဒါကြောင့်မလို့ဆိုရှယ်လစ်ပါတီနဲ့လည်းအလန်းဝေးသွားတယ်ပေါ့နော
်ဟုတ်ကဲ့
နောက်တစ်ခါ1949ခုနှစ်ကလည်းဒီဟိုပေါ့တကင်းအောင်စားနေပေါ့နော်အဲနားရုံလေးသွားအောင်ဖြစ်သွားပါတယ်တဲ့အဲ့ဒါကလည်းဟိုရဲဘော်ဒီဟိုတီတီရဲဘော်နဲ့လည်းဒေါ်ထားတကယ်အောင်စံကိုယ်တည်းကိုရတာတော်လို့ဆိုအလုပ်ကြီးကြီးကိုပေါင်းခတ်ပြီးတော့အပြာလာဟိုလားတူတူတူလေးလေးစားစားပြီးနိုင်ပြီးတော့ခြေခြေပြည့်ပြည့်လုပ်အောင်လည်းစားရပေါင်းဟာဟိုပါခေါ်မယ်ဗျာလူကန်းကားတရားထူတော်ရမယ်အလုပ်တမယူနာထုတ်ဆက်လုပ်တမယူနာထူတော်ရမှာကိုပေါ့နော်အဲ့ဒါကိုအိုမလေးကြီးလိုက်ကြည့်ပေါ့ဗျာနော်အဲ့ဒါကြောင့်မလို့အဲ့ဒီအစားလေးပဲတဲ့ဒါသူရဲ့ခိုင်းနာဝါဒအစွဲကြောင့်ဖြစ်ပါတယ်တဲ
့ဟုတ်ကဲ့ဆိုတော့ဟိုဆရာဦးသူဝေပြောချင်တာကတော့ကျွန်တော်မြန်မာနိုင်ငံသမိုင်းတခြားမှာဟိုငင်းငယ်ရေးပြဿနာတွေတခြားလုံးကြုံခဲ့တယ်ဒါကြောင့်ငင်းငယ်ရေးကဟိုတိုင်းပြည်တွေအဓိကအရေးကြီးတယ်ဒီချိန်ထဲမှာပဲငင်းငယ်ရေးပြဿနာတွေရဲ့အခြေခံအဖြစ်ကတော့ကျွန်တော်ဒီခိုင်းနာဇွဲတွေအယူဝါဒဇွဲတွေကြောင့်ဖြစ်ခဲ့ရတယ်ဆိုပြီးတော့ဆရာနမူနာပေးပြီးပြောချင်တယ်လို့ကျွန်တော်နားလဲပါတယ်ဆိုတော့ဆရာကျွန်တော်နောက်တစ်ခုကလေဆော့ဆော့ကျွန်တော်မေးရမေးခွန်းကိုပဲပြန်ပြီးကောက်ချင်ပါတယ်ရေဝီရအနေနဲ့ကျွန်တော်ဒီ2018ကိုပြန်ကောက်မယ်ဆိုရင်ရောဒီအတက်အကျဘယ်ဘက်ကများပို့ပြီးတော့များရလို့ဆရာရေဝီရအနေနဲ့ချင်းချုံတုံးတက်ပေးလို့ရမယ်ည
ီညာရေးနဲ့ပတ်သက်လို့လားခင်ဗျာညီညာရေးနဲ့ပတ်သက်တဲ့လူကတော့ကျွန်တော်တို့လေဒါဟိုဝိုင်းဝန်းကြီးကျွေးသားကြတဲ့ခါမှာအစ်မအစိုးရလက်ထက်တည်းကနေစခဲ့တာပေါ့နော်အဲစခဲ့တဲ့မှာရှစ်ပါတီ NCA လက်မှတ်ထိုးတယ်လေနောက်တစ်ခါဒီ NND အစိုးရလက်ထက်မှာနောက်ထပ်နှစ်ပါတီလက်မှတ်ထိုးရဆယ်ပါတီလက်မှတ်ထိုးရဆိုတော့တဝက်လောက်ကငင်းငင်းကြီးကိုလက်မှတ်ထိုးထားတာဆိုတော့တော်တော်ကြီးတော့အောင်မြင်သွားတယ်ပေါ့ဗျာနော်ဒါပေမဲ့အခုနောက်ဆုံးပေါ့ဗျာနော်နောက်ဆုံးမှာဘာဖြစ်လဲလို့ဆိုတော့ကျွန်တော်ငင်းငင်းကြီးမှာတွန့်ချုပ်သွားတာဖြစ်တယ်ဗျာနောက်ဆုံးမှာဘာဖြစ်လဲဆိုတော့ဒီဟိုဘာကိုကလည်းလေ GDP ချွေးနေကြလို့ယာယီရဆိုင်ထားမယ်လို့ပြောချင်တယ်ဗျာနောက်တစ်ခုကတော့ RCS ကလည်းပဲ GMC လုပ်ငန်းကိုရထဲရမယ်လို့ကြီးညာပြန်တယ်ဗျာအဲ့ဒါကညီညာရေးပေါ်ဆောင်ပြီးတဲ့ဒီ GDP GDP ရဲ့ GMC နှစ်ခုစလုံးကိုရပ်တန့်သွားတာဖြစ်တယ်ဗျာဒါကြပြီနဲ့အခုအစ်တော်ဆွေးနွေးပွဲတွေပြန်လုပ်တဲ့အခါမှာတိုးတက်မှုတွေရှိတယ်လို့ကြားရပါတယ်ဗျာနောက်ပြီးတော့လည်းမြောက်ပိုင်းအဖွဲ့တွေက NCA လက်မှတ်ရေးထိုးရတယ်မှာပါလာမယ်လို့ကြားလာရဲ့တက်မတော်ကလေးကိုပြစ်ခတ်တက်ခဲ့မှုကိုအီဒီလာအထိရခဲ့မယ်လို့ထုတ်ပြန်ပြန်လိုက်တယ်ဗျာ။ကောင်းမွန်တဲ့ခြေလှမ်းနေသေးဗျာ။အချိန်ကတည်းကမှလည်းရှိတော့ကပုံမှန်ကျေးကားပြီးလာကြလိမ့်မယ်လို့ထင်တယ်။မြန်မာကလေးကလည်း2020မှာရင်းရင်းကြီးကိုအပြီးကျဆောင်ရွက်မယ်လို့ကောင်းဆောင်ကြီးကယူမှန်းထားတာဖြစ်တဲ့အတွက်ကြောင့်အားလုံးဝမ်းကျေးကြမှာပေါ့လေနော်။ကျေးကြလို့ဖြစ်ရင်ကျွန်တော်တို့ဒါအလားအလာအမြင်ကောင်းပါတယ်လို့ပြောချင်ပါတယ်ကြည့်နော်
။ဟုတ်ကဲ့ဆိုတော့ဆရာဦးစီရဲ့သူရဲ့သဘောထားကိုခင်ဗျာကျွန်တော်တို့ဒီပြီးခဲ့ဒီ2018အတွင်းမှာဒီနိုင်ငံရေးစီးပွားရေးလူမှုရေးပေါ့နော်ဆောစောတော့ဆရာဦးသူရဲ့ကတော့သူအဓိကအာရုံစိုက်နေတဲ့ပြည်ရင်းငင်းငင်းအပိုင်းကိုပြောထားတယ်။ဆိုတော့ channel အပိုင်းနေမှာရောကျွန်တော်တို့အတက်ကြဘယ်ဘက်ကများပုံများရလို့သုံးသပ်လို့ရမလဲ။
အဲ့တော့တော်တော်ရှိရပါလိမ့်တယ်တော်တော်ရှိတော့ဟိုခုနှစ်နဲ့ပြောရင်တော့ရခိုင်ကြီးရော2019ကစလိုက်တဲ့ရခိုင်ကြီးကနောက်ကျချက်မှာကျွန်တော်ရတော့ချက်ရှင်းနေရပြီးတော့အဲ့ဒါပဲကျွန်တော်နိုင်ငံကချက်ခံရေးဟိုနောက်ပြည့်ကပြရဲ့ဒီငင်းချင်းစီးပွားရေးပေါ့လေအကုန်လုံးအထွေထွေမှာတော့ချက်သူကကြိုက်သွားတာပဲဆိုတော့အဲ့ဒါကတော့တကယ်အကြာကြီးပါပဲအဲ့ဒီအရင်ကျွန်တော်ကမနှဲဘူးခုဟာဆွဲတင်နေရပြီးတော့ဒီတကွာလုံးနဲ့တယောက်ဆန်ဆန်မျိုးပေါ့လေကိုယ်ကထောက်ခံတဲ့နိုင်ငံတော်တော်လေးနေရတဲ့အနေအထားမှာရှိရတယ်ဒါကတော့အကြတယ်ဆိုတော့လည်းဥပါရဟိုအုပ်ချုပ်ရေးပဲပြောပြောနိုင်ငံရေးပဲပြောပြောအဲ့နှစ်ခုပေါင်းမှာတော့ဟိုကောင်းတာလေးတွေရှိတယ်ပေါ့ဘာလဲဆိုတော့ဥမာတပိုင်းဝင်းမြင့်တက်လာပြီးနောက်ပိုင်းမှာအစိုးရအရင်ရတဲ့ဆိုင်ရင်တော့ပိုထုတ်လာတယ်ပေါ့လေပြည်ရင်ကြောင်းလေးတွေလည်းကျွန်တော်တို့လက်ကြတွေတွေ့ရတယ်ဟိုနောက်ပြီးခါကျတော့ဒီအရေးလိုက်စားမှုတောက်ချက်ရေးပေါ့လေအဲ့ဒီဘက်ချမ်းမှာလည်းဒါလိုက်တာလေးကကောင်းလာတာကိုကျွန်တော်တို့တွေ့ရတယ်ပေါ့ဆိုတော့အဲ့ဒီဘက်ချမ်းမှာတော့ဘာပြောကျွန်တော်တို့ကအတက်တွေရှိတယ်ပေါ့လေအဲဟိုဘက်မှာတော့စီးပွားရေးမှာတော့ကျွန်တော်တို့ကဟိုဘက်ချက်နေတာပေါ့လေစီးပွားရေးမှာကျတော့ဒီတစ်ပတ်ကနောက်ဆုံးထုတ်တဲ့ဟာကိုပဲကြည့်နေဆိုရင်ကျွန်တော်တို့ကတက်တဲ့ပုံက ชาชาวเดิมมาเชื่อเราเหมือนเขาเองดีที่มาชาวเดิมมาเนี่ยส่วนเราเนี่ยแบบที่ส่วนเราด้วยเรื่องด้วยอ่ะปีเด็กก็จะตู้เย็นเนาะเลเวลไล่บอลตู้เย็นเนาะดีกว่าเลยที่เราเล่นมาชาวเราตัวเล็กที่เลยอะไรก็ตู้เย็นเนาะไฮเอ็นตัวเล็กตัวเล็กที่ดีที่ดีที่ดีเนี่ยตัวเนี่ยตัวเล็กสีน่าจะเป็นเหมือนกันล่ะไอ้ตัวเท่าไหร่ก็จะตัวเล็กก็เสียเลยว่ะใช่ไหมไอ้แบบไหนมาที่เราบิ๊กเดชเอาเนี่ยฮอลเดอร์เราเนี่ยเราตัวเองตัว 你讲的话，这个路就加了，俺们这边老板叫他了，对呀，你加了的，就那样的下来个澳洲话，等于啊，有点苦的嘞。可能说你那么对，哎，那白马子一样嘞，来卡啊，对哩。就但是这个在这卡家咯，这家子啊来得很难度啊咯。工资弄里面得了这样，有些包括木农啊嘞，古老，现在他妈些古老企业出来卡家咯，哎，一个白马咯，可能说家里还是需要。人家要加入为了困难丢了话嘞，比在小龙话嘞，那是人呢，带来家来骗你啊，你知道吗？苦的，对吧？在单位话你知道吧？离了就老对吧？别看他不在家生的时候，他要隔离出家了，他别再搞哩。所以那比如说，像那种年轻人家嘞，主要啊，自己没老奶奶，退休讲了比较那个给啥？哎呀，完了，能力能力啊嘞，钱多嘞，我的退休比较就主要会。就话不对呢，是吧？但是呢，欧洲一个啥带来吃的，可能年轻一个啥来带来吃的哦。中国也不搞个，就啥比如媒体啊，如果嘛咯，媒体啊，你也看看哪里假啦嘞？我哩，都要那媒体啊假嘞嘛嘞，我哪来目标啊？你真的会对啊来看着？中国国际制造一家啦嘛，媒体啊说嘞，业界 institution 这的，中国国际说嘞，业界 institution 这的，你们会不带个？如果嘞，真的这么多对呢？啊啦啦咯，啊假来嘛是的，我哩说。手机上没水了，再搞家哦，比马路小表那个多。现在我家在家，后面的就叫我妈了。哎，一看警察，这个的乱乱来在讲，到江楼来嘛了。现在我现在哪能这个事了？
所以，当然不得了，现在没人啊。一看别人家这样了，地地家生活搞不舒服了，地家话，地你妈说啊，你那来地年轻人，给啥保温包的？吃，我这边楼现在给啥了嘛呗？我脑袋要多少的牛肉？心里话，所以，一看别人家这样哦，比心里面拉拉不老面面面嘞。
这个苦啊哟，这皮皮哟，主要哟，老奶奶的高楼呢，老奶奶的我喜欢，这干嘛叫嘞？那现在干嘛叫嘞？对啊，他主要自己老奶奶喜欢，他现在讲的皮啊的，都拿来对啊嘞，对，那对啊嘞，他叫咯，这两年呢，比不管怎么来啦，比也有被照顾，是没是不？哎，讲啊，皮皮奶奶对的，主要也有被照顾来的，所以呢，那个，这种老奶奶啊，都照顾皮家家的。哦，因这么说下来，他这边要到嘛，哎，秘密的，然后啊，哦，提前的报名要到的时候，这报名去嘛，我，哎呦，比如中考这么差劲，干哪里啊，业绩吧嘞，提前一个月，伢那个老，像设备的开价，国内你设备，我呢，主要呢，怎么话嘞，每个主要呢，每个媒体啊，有的主要对比了，现在呢，什么情感不流嘞，那别开价了，别那点钱嘞。国内啊，讲的六个片的嘛，比如那个你个不比个不光商业片来往呢，不差你两个，就这样的细胞。真到你那个，特别比较高明的肉嘛呗，包括说收来了多的，收到一批多，收嘛那收出来要多来的包片的，然后配置的包也比较没成了，人家口袋烂不烂了哩。
OK，
对吧？六个只能说六万嘛吧，六人呢，过夜的，这边过六年里面呢，六年了，那年的那个兄弟。来看来呢，前面来前面的，顾下比较不来帮忙的，这都能按的说，你能按的干呢？能按几点呢？不光商业部的，他成年来下的呀。怎么说成年啊？你们是在下边没有？你就看成年的可能前面的多。起码他顾下这个浙江省那方面路的主要好，不单单我们这南南的帮忙的，浙江省那方面这个路呢，路经济端的咯，那你偏比较关注哪一点？但那伢有路啊，话嘞，第一不比较建立的。对大家的钱的爱用的不必要等配合吧，我们好。
OK， 像这些都是呢，其实话说了，像那个第三年我这个八万三年我像那个十多天来不够的要钱的吧嘞，五毛交上七八嘞，明天还没有吧？五毛交上三年前那边比明年前那边比三年明年了也吧，怎么样？
好的，像那三年前那个喽，像那个的，俺那里虽然带来的新安啥的喽，像那个也很什么。一开人个做包装的呢，生意呢老特别便利啊。那包的时候，今年跟那个一开始嘛，
ဟုတ်ကဲ့ဦးမောင်ကျော်စံဆိုတော့ဦးမောင်ကျော်စံဒီကဟိုပြောချင်တဲ့နှစ်ချက်ကိုကျွန်တော်နားလဲတာကတော့တခုကတော့ဒီဟိုရခိုင်တိုင်းသားတွေနဲ့စန့်ကျင်တဲ့သဘောထားတွေမေးရည်မှာလဲဖော်ပြနေတယ်ဆိုတော့ဒီဆွေးနွေးမှာအတိအကျကျွန်တော်မသိနိုင်ဘူးပေါ့လေနောက်တစ်ချက်ကတော့ဒီငင်းငယ်နဲ့ပတ်သက်လို့အခုဆိုးရွားခြင်းညာချက်ထဲမှာဒီလက်ရှိလက်တလုံးနုနုတိုက်ပွဲတွေဖြစ်နေတဲ့ရခိုင်ဘက်မှ ကြက်တဲ့ကိစ္စနဲ့ဆက်နွယ်ပြီးရောပဲဟိုပြောရမယ်ဆိုရင်ပေါ့လေအခုဒီမြန်မာစစ်တပ်နဲ့ဒီဟိုဟိုရခိုင်တပ်မတော်ဒီအေအေနဲ့တိုက်ပွဲတွေလည်းတလုံးပုံနှုန်းနှုန်းဖြစ်နေတာရခိုင်ဘက်မှာအကြီးကျယ်ပါဒါပေမဲ့လည်းအခုပြီးခဲ့တဲ့ဟိုချင်းညာချက်ထဲမှာကဒီတပ်ပွဲတွေဖြစ်နေတဲ့ရခိုင်ဘက်မှာပါပဲနဲ့မြောက်ပိုင်းကပဲအဓိကဖြစ်နေတော့တချို့အားရအပေါ်မှာဘဝင်မကြတာဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကလည်းပြောတာကြီးကြားတယ်အခုဆော့ဆော့ပဲတော်တော်ရှင်တယောက်ကလည်းအဲ့ဒါကိုဘဝင်မကြတဲ့သဘောထားမျိုးပြောသွားတယ်ဆိုတော့ဟိုဒီလိုအခြေအနေမျိုးတွေရှိနေခြင်းအပြင်ရောဒီငင်းငယ်ဆွေးနွေးပွဲဆရာတို့မျှော်လင့်သလောက်ရှေ့တိုးနိုင်မှာမလားဆရာ
ဒီရခိုင်မှာရှိနေတဲ့ဘင်္ဂလီရေကိစ္စကတော့ကျွန်တော်တို့နိုင်ငံသားတွေနဲ့ပြည်ရဲ့တက်တနာဆိုတော့ပို့ပြီးတော့မှခက်ခဲတာပေါ့ဗျာနော်အဲ့ဒါနဲ့နောက်ပြီးတော့လည်းဒီကနိုင်ငံတကာရဲ့ PR ရာလည်းအင်မတန်များတယ်ဆိုတော့ဒါပေမဲ့မြန်မာနိုင်ငံကအစိုးရအနေနဲ့ဟိုကန်တီတုံကကျွန်တော်မြင်လာတော့ဖြစ်ရင်အာဒါပါခေါ်မယ်ညီညာတာနဲ့အခြေအနေရပေါ့နော်ဒါသူနားရုံနဲ့ကန်တီနေတာဖြစ်တဲ့အခါကျတော့ပြဿနာကြီးမားမားတော့မဖြစ်နိုင်ပါဘူးလို့ယူဆပါတယ်။နောက်ပြီးတော့လည်းဆရာကကပြောတဲ့အာဒါရခိုင်ကမှာအေးအေးတိုက်ပွဲကြီးဖြစ်နေတယ်ဆိုတာကတော့ဖြစ်ရင်အဲဒါကတော့ဟိုဒီဟိုဒီတိုက်တိုက်ပွဲဖြစ်ပြီးတဲ့အခါမှာဒါတိတ်ပြီးတော့ဟိုစေတနာကြီးပေါ်မလာနိုင်ဘူးဆိုတဲ့အနေမျိုးနဲ့ဒါတရင်ကမှာမျက်နှာကြီးကိုမပြတာဖြစ်နေတယ်လို့ကျွန်တော်ယူဆပါတယ်ဗျာနော
်ဟုတ်ကဲ့ဆရာတို့ဆွနေရကျေးဇူးပါဆိုတော့ဆော့ဆော့တရင်မီယာနဲ့ပတ်သက်လို့ဆရာစီအတူသဘောထားကိုကျွန်တော်ကြားချင်ပါတယ်သူကတော့ဆော့ဆော့ပြောတယ်လို့ပေါ့နော်ဒီဟိုဟိုဒီရခိုင်တိုင်းရင်းသားတွေဘက်ကဟိုသဘောထားအမြင်စောင့်စီမဲ့ဟာတွေမီဒီယာတွေဟိုမှာတချေချေလေးများဖော်ပြနေတာရှိတယ်သူဘက်ကဖော်ပြခွင့်မရဘူးဒီလိုနားလည်မှုဟိုဟိုမှုတို့လွှဲမလာလေဖြစ်ဖြစ်ပေါ့နော်ဒီလိုအမြင်သဘောထားတွေကလည်းတကယ်ပဲရှိနေကြတယ်ဆိုတော့ဒါတွေရောရခိုင်အကျက်တဲနဲ့ပတ်သက်လို့ဟိုဖြစ်ရှင်းရမယ့်ပြဿနာဖြစ်နေတော့ဒါတွေရောဘယ်လိုဖြစ်ရှင်းနိုင်မယ့်နည်းလမ်းတွေရှိမလဲဆရာစီစု
ဟုတ်ကဲ့ဒီကတော့ဟိုပြည်တွင်းနဲ့ပြည်ပမီဒီယာပေါ့လေကျွန်တော်ဟိုခုနဆရာကတော့ဟိုဘယ်မီဒီယာကိုညွှန်ပြသွားလဲတော့မသိပါဘူးဒါနဲ့အပြင်ကပြည်အားကိုပြည်သူစီကတော့ပြည်တွင်းမီဒီယာတွေရေးသားတာကြောင်းတဲ့ဆိုင်ဒီနိုင်ငံတကာမီဒီယာတွေပေါ့လေဒင်္ဂလာဒေ့စ်ကလည်းဖြစ်ရင်ဖြစ်မယ်ဒါမှမဟုတ်လေဒီနိုင်ငံတကာမီဒီယာတွေပေါ့လေအဲ့ဒီမီဒီယာတွေကနေပြီးတော့မှပေါ်ပြလာတဲ့ကြောင်းဖြစ်မယ်လို့ထင်နေကြဆိုတော့အဲ့ဒါကမီဒီယာဟိုပေါ်ပြလာတယ်ရတော့ဟိုဒီသိပ္ပတ်ကဖြစ်နေနေရာမှာဖြစ်တဲ့အတွက်ကြောင့်မျိုးစုံတော့ကျွန်တော်ရှိနိုင်တယ်အချက်ကတော့လေဟိုတချို့ကဟိုဒင်္ဂလာဒေ့စ်ဘက်ကနေတန်းပြီးတော့ဒါဂျပန်ပြည်နယ်ဘင်းကဟာရီဒီသာပေါ်ပြနေတယ်ဆိုတဲ့ခါကြတော့လေဒီမြေရင်ခြေနေကိုသူတို့အနေနဲ့လေဟိုပါတာပြန်လာပေါ့လေဒီလိုက်ပြီးတော့စုဆောင်းတာအခက်အခဲတွေ့ရင်တွေ့နိုင်ပါလိမ့်မယ်အဲဒီကြောင့်များဖြစ်နေတာလားပေါ့လေဒါမှမဟုတ်ကနေလည်းဒီ ဆက်ဆံရဒေသခံတွေကကြတော့လေဒါဟိုကိုယ်ဟန်ခံစားနေရတဲ့လူတွေဆိုတော့ဒါမြေပြင်ရှင်မျိုးခင်ဟနိုင်ခြင်းမရှိဘူးဆိုပြီးသူတို့ကိုယ်တိုင်ကပူတည်နေတာမျိုးလည်းဖြစ်နေနိုင်တယ်ပေါ့လေမီဒီယာတွေနဲ့ဆိုင်ဆိုတော့အဲ့ဒါကတော့ကျွန်တော်မြင်တော့လေပူပြီးတော့များများအဲ့ငယ်ငယ်တွေကိုဆင်းပြီးတော့အေးသားပေါ်ပြတာထုတ်လွှင့်တာအဲလူပေါင်းစုံနဲ့ဟိုတွေ့ဆုံမေးမြန်းတာပေါ့လေဘင်္ဂလားဒေ့ရှ်ဆန်ဂျန်ကုန်ပတ်ချန်အဲ့လိုမျိုးမျိုးစုံတွေ့မှာပဲဒါတွေကတော့ပူပြီးတော့ပေါ်ပြနိုင်မယ်လို့ထင်ပါတယ်နောက်တစ်ခုရှိတာကတော့အဲ့လိုမျိုးပေါ်ပြရင်တော့မှလူတွေရဲ့အမြင်ကပြောင်းသွားပါမလားပေါ့ဒီပေါ်လဲဆိုတဲ့အခါကျတော့လူဆိုတာကတော့ကိုယ်ပထမဆုံးမြင်ထားတဲ့ကနဦးမြင်ကိုဆော့ဆွဲကြိုင်ထားလိုက်တဲ့ဟာဖြစ်တဲ့အခါကျတော့လိုက်တဲ့တဲ့နေဘလောက်တက်လာတက်လာသူတို့ကနဘူအခံအောင်တော့သူချင်းတော့နိုင်ငံတကာပြည်သက်တို့ဘာလို့ကတော့ဖြေပြောက်ဖို့တော့ခက်နေတယ်ကြာအဲ့ဒါလေးတကူတော့မြင်ပါတယ်ဟုတ်
ဟုတ်ကဲ့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုဟို email Facebook တရားနေပြီးမှတ်ချက်ပေးထားတာတချို့လည်းရှိနေပါသေးတယ် Facebook ကစာတချို့တော့မဆုမမဲ့ဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်ဒီဝါဇိုးဆိုတဲ့အကောင့်ကတော့အထူးပြောင်းလဲမှုကတော့ကုန်စည်နှုန်းတွေပိုပြီးတက်လာတယ်စားဝတ်နေရေးပိုကျက်တဲလာတယ်စည်ရဲသားတွေပိုများလာတယ်ခိုးဆိုးလူရက်တိုက်ခိုက်မှုတွေပိုပေါ်လာတယ်အတုနဲ့လှုပ်ရှားသူတွေပိုများလာတယ်အစားအသောက်တွေကဈေးတွေပိုကြီးလာပြီးတော့အရင်ကလောက်စားလို့မကောင်းတော့ဘူးပို့ပို့ပြီးတော့ညံပြင်းလာတယ်လို့ရေးထားပါတယ်ဖိုးညံဆိုတဲ့အကောင့်ကတော့ပြောင်းလဲမှုကရှိပါတယ်တဲ့80ရာခိုင်နှုန်းလောက်ပါတဲ့စစ်တပ်လည်းဒီလောက်ပါပဲဘာပြောင်းတယ်လဲဆိုရင်တော့အမှန်ကိုအမှန်တိုင်းပြောဖို့နေရာရလာပါတယ်တဲ့ဦးသိန်းစိန်ခေတုံးကတော့လူခွေးကတော့90လောက်ပဲရှိပါတယ်တဲ့တန်းနိုင်ရွှေတောင်ကြီးကတော့ဦးသိန်းစိန်ခေတုံးက66ဂါကြီးက73မှုပါတဲ့လက်ရှိ NND ရဲ့၃နှစ်မှာတော့66ဂါကြီးက152မှုနဲ့14စတိုးတက်ပြောင်းလဲလာပါတယ်ဆိုပြီးရေးထားပါတယ်ရှင
်။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဒီသောရရှင်ရဲ့စာရီထဲမှာတော့ဒီစီဝါရေးအခြေအနေနောက်ပြီးတော့ဒီလိုရာဇဝမှုကြီးနဲ့ပတ်သက်တဲ့သတင်းတွေပေါ်မှာလည်းဟိုအားမလို့အားမရတဲ့သဘောထားတွေကိုထင်ရနေတယ်လို့ပြောရမှာပါ။နောက်တစ်ယောက်ကတော့ဒီဆက်သွယ်ရေးဥပဒေလိုဥပဒေမျိုးတွေနဲ့အေးအေးယူခံနေရတဲ့တိုးလာရဟိုလည်းထောက်ပြပါတယ်။ဆိုတော့ဟိုဒါနဲ့ပတ်သက်လို့ဆရာဦးသူဝေကဒီပေါ်လေငင်းငယ်ကိစ္စအဓိကလောက်နေရဆိုပေမဲ့တခြားဒီနိုင်ငံရေးနဲ့သူဆက်နွယ်တဲ့ကိစ္စတွေနဲ့ပတ်သက်လို့လည်းသူတိမိဆက်မိရှိနေတော့ကျွန်တော်မေးချင်တာကတော့ဒီလိုမျိုးပေါ်လေဆက်ဆော့တော်တော်ရှင်တရားထောက်ပြတဲ့ဆက်သွယ်ဥပဒေလိုမျိုးပေါ့ဥပဒေတွေကိုပြင်ဆင်တာတို့ဖျက်တင်တာတို့အစ်စ်ရေးဆွဲတင်တာတို့တွေမှာတာဝန်ရှိတဲ့ဒီလွှတ်တော်ရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့ရောကျွန်တော်တို့ဒီ2018အတွင်းမှာဘယ်လောက်ထိလုံနိုင်ခံနဲ့ရှိခဲ့တယ်လို့များယူဆလဲဆရာဦးသူဝေ
အဲကျွန်တော်တို့ဒီ level ကိုဒီနေ့ကမှဖတ်ရကြလို့ပေါ့ညာနော်သူတို့ဟိုဒါခုမြေပြတ်တော်မှာအစည်းအဝေးလုပ်တဲ့အခါမှာသူတို့ဥပဒေလေးကြီးပြင်နာပြကြတယ်ရှိပါတယ်ဒါပေမဲ့ဒီလိုဟိုနေရာကြီးနဲ့ကိစ္စနဲ့ပတ်သက်လို့ဘာလို့ပေါ့နော်ဒီလူချင်းနေနဲ့တရားဥပဒေစိုးမိုးရေးနဲ့ပတ်သက်လို့ကိစ္စတွေကတော့ဖြစ်နေအဲဒါဖြစ်ပြီးလို့အများအကြီးလဲတယ်လို့ယူဆရပါတယ်နော်အဲကျွန်တော်တို့ဒီနေရာကြီးလုပ်နေတဲ့ကိစ္စကနေရာကြီးမှာအဲဒီကိစ္စကိုကြွားလို့ရှိရင်ဒါဆိုတော့ပြန်ပါနေပြီးတော့ဥပဒေတွေလုတ်ပြီးနိုင်တဲ့အခွင့်အရေးရှိတယ်ပေါ့ဗျာနော်အဲ့ဒီအခွင့်အရေးကိုဟိုဒီအများကြီးကမကြည့်ရောက်ကြကျွန်တော်တို့ဂျင်းရိုက်ရှင်တို့နဲ့မှာဖြစ်တော့ဘူးလေပါတယ်အစိုးရလည်းပါတယ်နိုင်ငံရေးပါတီတွေလည်းပါတယ်အဲ့ဒီလိုတွေကတကယ်ကပြောလို့ရှိရင်တွေ့ရင်အဲ့ဒီဆိုတော့အပြင်ဘက်ကနေပြီးတော့ကျွန်တော်တို့သဘောထားပြီးတော့နော်ကျွန်တော်တို့အခုဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံရေးပါတီတွေဆိုရင်လည်းဒါဒါပြည်သူလူထုရဲ့သဘောထားကိုသိအောင်ဆိုပြီးတော့ပြည်သူလူထုနဲ့နေ့စဉ်ဟောပါပေါ့အလားတူကျွန်တော်တို့ပြည်နယ်ကြီးတိုင်းတွေတွားပြီးတော့သူ့ရဲ့သဘောထားကိုပြည်သူတွေကြည့်တယ်ပေါ့နော်အဲ့ဒီသဘောထားကိုကျွန်တော်တို့ကဒါညတော့ဒီမှာဒီကျွန်တော်ယူတီဗီချီချီမှာဆွေးနွေးကြည့်တယ်ငင်းကြီးမှာဆွေးနွေးကြည့်တယ်ပေါ့ဗျာငင်းကြီးကြီးလာလာညတစ်ဆင့်အဲ့ဒါကျွန်တော်တို့ပြတော်ကိုပို့ရင်မြန်မြန်လေးရောက်နေတယ်ပြန်မြန်မြန်လေးလုံနေတဲ့ဟာကြီးရှိတယ်အဲ့ဒါကိုအခုကြီးတွေမကြည့်ကြတာကိုကျွန်တော်ကြည့်ရတယ်ကြည့်နော်အဲကျွန်တော်တို့လက်ကုံလုပ်ကြီးတွေအတန်းနှီးနေတာတွေ့တယ်အကယ်၍များကျေပြင်းရနေတယ်လို့နိုင်ရင်ကျွန်တော်တို့အဲ့ဒီဥပဒေပေါ်မှာဆက်တော်ပြင်ပါနေပြီးတော့ရင်းဆိုင်ကြီးအချင်းကျွန်တော်လောက်ရရင်ပြင်များမကြီးအာဖြစ်နိုင်တယ်လို့ကျွန်တော်ယူဆရတယ်နော
်ဟုတ်ကဲ့ဆရာဦးသူဝေဆွေးနွေးရကျေးဇူးပါဆိုတော့ဆရာဦးစီရဲ့သူရောခင်ဗျကျွန်တော်တို့ဒီဥပဒေပြူရေးမှာအဓိကတာဝန်ရှိတဲ့လွတ်တော်ရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့ရောကျွန်တော်တို့2018အတွင်းမှာဟိုလုံနိုင်ခဲ့တာဘယ်လောက်ရှိရလို့ယူဆရလဲခင်ဗျ
အဲ့ဒါကတော့ကျွန်တော်တို့ဒီနေရာဟာလေဟိုကတည်းကလေဒါမှမဟုတ်ကျွန်တော်ဒီကံမှုတွေကတော့အခွန်သိကြတော်တော်လေးဟိုကအခွန်ဥပဒေပေါ့လေအဲ့ဒါကိုကျွန်တော်လို့ထင်ပါတယ်ကျန်နေတာကတော့အများကြီးတော့ကျွန်တော်တို့ဟိုလိုလိုရတဲ့ဆိုင်အဓိကကဟိုမှာပဲဖြစ်တာပေါ့လေအဲ Governance ကပေါင်းမှာလွတ်တော်မှာတဲ့ဆိုင်ကျွန်တော်တို့အစိုးရမှာလည်းဒီဖက်ပြီးလိုက်စားမှုတိုက်ချက်ကြီးအဲ့နှစ်ခုမှာဒီလူကြီးများတဲ့ဟာထင်ရှားတဲ့ဟာတွေကတွားပြီးတော့ကျွန်တော်တို့ဖြစ်နေကြတော့တွေ့ရတာပေါ့လွတ်တော်ကတော့ဘာလို့ပြောလို့ရလဲဆိုတော့အရင်ကျွန်တော်တို့နှစ်နှစ်ကြာရင်တော့ပြည်ပြီးတော့နေလာတယ်ပြီးရက်ကကျတော့လွတ်တော်ကော်မတီတွေကလည်း တော်လေးမြင်ရတဲ့ဆိုင်တော့ဟိုလုံနိုင်ကြနေတာကတွားပြီးတော့တွေ့ရတယ်ပေါ့နော်နောက်ဆုံးခုကိစ္စမှာကြာတော့လေဟိုနည်းနည်းလေးတော့နောက်ကြတယ်လို့ပြောလို့ရတယ်ဒီဒေါ်လာကိစ္စပေါ့လေအဲဒေါ်လာမျိုးဒီပုံပန်းနေပြီးတော့မှဝယ်ပြီးတော့ဈေးကိန်းကြီးရဲ့ကိစ္စနောက်ပြီးတော့ခုတောင်းလန်ကိစ္စပေါ့အဲ့မှာတော့လွတ်တော်ကွန်ပီယာခေါ်ပြီးတော့အမေရိကန်ကလူကြီးတွေပေါ့လေညံကျုံနဲ့အထက်တို့ဘာလို့ဒီကအဆင့်ခေါ်ပြီးတော့အမေရိကန်တို့ဘာလို့လိုတော့မဟုတ်ပါဘူးဒါပေမဲ့အဲ့တော့တော့မပြင်းထန်နေမယ်တော်တော်လေးတော့ဆက်လိုက်ဆေးလိုက်တဲ့ဟာမျိုးတွေလည်းတွေ့ရတော့ဘာလို့လွတ်တော်ကတော့ဟိုအရင်ဥပဒေရှင်လက်ထက်9နှစ်ရအခုဒီနှစ်3နှစ်ရပေါင်းလိုက်ရင်စုပေါင်း7နှစ်အတွင်းမှာတော့ဘာပြောပြောတော်တော်လေးတော့ညင်လာတယ်လို့ကျွန်တော်အနေနဲ့ပြောလို့ရပါတယ်ဗျာ
โอเคဆိုတော့ကျွန်တော်ချက်အနေနဲ့ဆရာဦးသူဝေအချိန်ကျွန်တော်တမီးနေချေချော်လောက်တော့ရှိပါသေးတယ်ဆရာဦးသူဝေဆိုတော့ကျွန်တော်ဒီပြီးခဲ့တဲ့နေ့ထက်မှဂျင်ဝင်ရတဲ့ငင်းငယ်ကိစ္စတွေဖြစ်ပေါ့လေဒီထွေထွေဒီနိုင်ငံရေးအချက်တဲရင်းတွေဖြစ်ဟို၈နှစ်ထက်မှကျွန်တော်တို့ဘာတွေများအရေးကြီးဟိုဒီကဒီနှစ်ထက်မှကျွန်တော်တို့ဂျင်ဝင်ရတဲ့အပေါ်မှာသင်ခန်းစာယူပြီးတော့၈နှစ်ထက်မှလုံနိုင်ခိုင်နိုင်မဲ့ကိစ္စတွေဘာတွေများရှိမယ်လို့အချင်းကြုံသုံးသပ်လို့ရမယ်ဆရာ
ကျွန်တော်တို့တက်ဒီနာနဲ့တကယ်အရေးကြီးတာကတော့အဲဒီငင်းငိုင်းရရကိုလည်းတိတ်ရေးကြည့်တယ်လေနောက်တစ်ခုကတော့ဒီငင်းငိုင်းနဲ့အတူတူကစီဝါရေးပုံစံမျိုးကလည်းအရေးကြီးတာပဲပေါ့နော်အဲ့တော့ငင်းငိုင်းရရဘူးကဘာတွေများလို့ကောင်းမလဲလို့ဆိုတာကတော့ငင်းငိုင်းရမှာဒါဒီငင်းငိုင်းရှိနေတဲ့လူတွေပေါ်မှာအဓိကဘာအချက်တွေလို့လဲဆိုရင်နံပါတ်1ကတော့ငင်းငိုင်းရှိနေရမှာအကောင့်ညီတတ်ရမယ်ဗျာအဲ့ဒါဆိုရင်နားလည်မရှိဘူးနော်နောက်ပြီးတော့ပြဋိပဒဖြစ်တာကတဘာရောရေးနားလည်ရမယ်ဗျာမင်းတို့တပတ်သားပြောတာကိုလည်းဒီလိုကြိုက်နားထောင်ရမယ်ဗျာ။နော်သူ့သဘောထားကိုလည်းယူရသားသားနဲ့ပုံမှန်မျိုးပြောရမယ်ဗျာ။အဲဖြစ်နေတာတွေကိုစပြီးပြောမယ်။သဘောမတူနိုင်ရင်လည်းအေးအေးချင်းချင်းနဲ့ရှင်းပြပြရမယ်ဗျာ။ဒါဆိုရင်ကိုယ်တကယ်ယုံကြည်လို့ပြောတာဖြစ်ကြောင်းကိုတူရဲနားလည်ပြီးတော့သဘောမတူရင်တော့မှကိုယ့်ကိုလေးလေးကြားကြားနဲ့ဖြစ်သွားမယ်ဗျာ။အဲ့ဒါကတော့ဒါအနည်းငယ်နဲ့ပတ်သက်တယ်။ဒီတော့ဒါရှင်းချင်ပြီပေါ့ဗျာ။နော်။သူနည်းလောက်နဲ့ကျန်တဲ့အဲဒီအရေးကြီးတဲ့ချက်ကလည်းပါလို့ဆိုတော့ဒီနေနိုင်မှာအာလူကြီးမျိုးအောင်ဆိုတာကတော့ကျွန်တော်တို့တန်းကြီးမှာဟိုဟာရှိတယ်ဗျဒီနိုင်ငံသားစိတ်ဓာတ်ပေါ့နိုင်ငံသားစိတ်ဓာတ်ကနည်းနည်းရော့ရဲနေတယ်ဗျအဲကျွန်တော်တို့ပြည်တော်စုမြန်မာနိုင်ငံသားတွေပဲကိုယ့်အဆူတဲ့စိတ်ဓာတ်မျိုးကရော့နေတယ်အဲဒီစိတ်ဓာတ်ကအာရှိနေဆိုရင်ဒီညီညီအများကြီးရနိုင်တယ်ဒီမှာအခုနိုင်ငံမှာဆိုရှင်ကျွန်တော်တို့ထိုင်းလေးတဲ့မြန်မာနိုင်ငံလေးပဲလူမျိုးစုတွေအများကြီးရှိတယ်ဒါပေမဲ့အားလုံးလူမျိုးစုတွေကထိုင်းလေးกว่าတို့ဟုတ်လားဒါကအခုရေးဒီမှာတန်းတူတယ်ငင်းငါရှိတယ်အားလုံးပြောတို့ဘာလို့ရေးဖြစ်လို့ဘာဘာသာဖြစ်လို့အဲကိုရရောတာ
โอเคဆရာဦးသူရေကျွန်တော်တို့ကျိုးဆွေးနွေးပွဲအတွက်ကအချိန်ရတဲ့လောက်ပဲရတဲ့အတွက်ဒီနေရာမှာပဲအဆုံးသတ်တတ်ပြရစီပါဝင်ဆွေးနွေးပေးရဦးသူဝေဦးစီရသူကိုရင်ပါဝင်ဆွေးနွေးရသူတွေစာရေးသားပေးဖို့သူတွေနဲ့သောတာရှင်တွေအားလုံးအထူးကျေးဇူးတင်ပါတယ်ခင်ဗျာ
စီစဉ်တင်ဆက်သူကိုအောင်လေးဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးခဲ့တဲ့စနေညတိုင်းလီလိုက်စီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်စနေညတိုင်းရဲ့အစီအစဉ်ဒီအဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုအောင်အောင်ကတလှည့်ပြောပြပေးပါအောင်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်တောင်းဆိုထားတဲ့အစိုးရသုံးစီးကိုလွှတ်တော်ကနေအချိန်မီအတိပြုမပေးနိုင်ခဲ့တဲ့အတွက်မဖြစ်မနေဆက်ရှိနေရမယ့်ဌာနတွေကလွဲလို့အမေရိကန်ပြည်အောင်စုအစိုးရရဲ့လုပ်ငန်းစင်တာတွေစတင်ရဆိုင်တော့ပါပြီ။ဝါရှင်တန်စင်တာချင်းစင်နီနီရဲကိုစတင်ဝင်ရောက်ခဲ့တဲ့အချိန်ကစလို့ပြည်အောင်စုအစိုးရလုပ်ငန်းရဲ့လေးပုံတစ်ပုံပမာဏအတွက်လက်ကျန်ရမုံငွေတွေကုန်ဆုံးသွားတာဖြစ်ပါတယ်။အခုလိုအစိုးရရန်နေရာတွေရဆိုင်ကုန်တာကြောင့်အစိုးရဝန်ထမ်း8000လောက်အတွက်အခက်အခဲဖြစ်စေပြီးတော့အဲ့ဒီတွေတွေကတဝက်ကျော်ဟာလာစားမရပဲအလုတ်ဆက်လုပ်နေကြရပါတယ်။ဗြိတိန်နိုင်ငံကဒုတိယအကြီးဆုံး Gatwick လေဆိပ်မှာလေယာဉ်အတက်ဆင်းသွင်းတာရဆိုင်သွားစေခဲ့တဲ့ drone ရင်လွတ်တင်မှုနဲ့ဆက်နွယ်သူအမျိုးသားတဦးနဲ့အမျိုးသမီးတဦးကိုဗြိတိန်ရဲတွေကဖမ်းဆီးလိုက်ပါတယ်။ဒီဖမ်းဆီးခံရသူတွေရဲ့အသေးစိတ်အချက်အလက်တွေကိုဒီရဲဌာနကထုတ်ပြန်တဲ့အကြေညာချက်ထဲမှာထည့်သွင်းမထားပေမဲ့လည်းသူတို့နှစ်ဦးကိုဒီတောက်ကြနေနှောင်းမိုင်းကဖမ်းဆီးလိုက်တာလို့ဖော်ပြထားပါတယ်။ဆိုမာလီယာနိုင်ငံမြို့တော်ကဒီသမရအင်ဒိုအနီဒီကနေ့မနက်ပိုင်းကပောက်ကွဲမှုနှစ်ခုဖြစ်ပွားခဲ့တာကြောင့်လူ15ဦးထက်မနည်းသေဆုံးပြီးတော့အဲ့ဒီထက်မှထင်ရှားတဲ့သတင်းတော်တဦးလည်းပါဝင်သွားပါတယ်။ပထမပောက်ကွဲမှုကတော့မြို့တော်မော်ဂါဒီရှုကအမျိုးသားပြဿနယုံနီလင်ဂျုံကြီးဂိတ်မှာကားပုံခွဲပြီးတော့တိုက်ခိုက်တာပါ။အဲ့ဒီပောက်ကွဲမှုတွင်သေဆုံးသူတွေထဲမှာအများစုကလင်ဂျုံကြီးတပ်ဖွဲ့ဝင်တွေနဲ့အယက်သားတွေဖြစ်ကြပြီးတော့လန်ဒန်ခြေဆက် University တွေအတွက်လှုပ်လှုပ်ကင်ပင်းနေတဲ့ဆိုမာလီသတင်းတော်တဦးပါဝင်တာဖြစ်ပါတယ်။
Tadin jinjo go go aung ga pyo pya pe twa da phit par de shin. Sane nya ye a si jin thauk lo yi mu ga ko yan nai phit par de. Supply sa ya atap phan engineer ga do Nick Ivanov phit par de shin. Jaba ga su mo ma di nya bai season ni go tawu yu tin set pe ga da phit par de. Aku thauk lwin pe ga de a season ni go a season PPG nya 10 nai ga ni 17 nai thi de jain pyan mi thauk lwin pe par de shin. Manat pyan manat khe thauk lwin pe me a season ni go le saung myo na sin ja ba au. VOA မြန်မာပိုင်းကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင
This program has come to you from the Voice of America, Washington. Welcome.